Pergola, mi si rende lo enorme barre della lea, non si può. Cosa di... Io gola ma si dire, da lì vado di tu ganda gonda e nascire, tu ganda ma gonda e nascire, nila, iure, pida, vare, sabide. Pudio, lidi, buda io core, da di libero, ti chiamo, uva da io core, una ganda, rada, sare. Yudia lidiga, bancha bi. Following on Tisabia, baby. Look, Buddha Yodraga, a chicken, Kaladako, the Maki, the Dadili Wago, Uba Dayodraga, the Dadili Wago, me do be people in it. You get it for him, you do bowling and selling you to the book, no? So the Buddhio Kaladu Buddhio Goda, Kaladu, Uba Dayoga, Vivare, no? Kaladu Maki, Uba Dayoga, oh, a chakala, Kalagua in it, Kalabiak in it. ကလန်တခုအတွင်းရှိတဲ့ဒါလေးပဲတော့ပြီးတော့မဟုတ်ဘူးနော်ဟုတ်သူလိုက်ဖြစ်ကြတယ်ဖြစ်လိုက်တဲ့အပိုင်းမှာဥမာသွေးတဲ့အထက်ကလာဆိုကြပါစို့သိကြောက်ဖြစ်တဲ့ကလာကိတခွက်ကြည့်ရင်သဘောတရားပထဝီဘောဓိသဘောယဝနာကနာရတာဩဇာဆိုပြီးရှိကိုကြည့်တော့အဲ့ဒီလိုသွေးတဲ့ကလာပေါင်းကများစွာရှိတော့ကလာတခုမှရှိတဲ့ဘူဒီယောခေါ်တဲ့ဒါလေးပဲကိုတခြားကလာတခုမှရှိနေတဲ့သွေးတဲ့ကလာတခုမှရှိတဲ့ဥပါဒယုတ်တဲ့ကလာပြီးတာတော့မဟုတ်ဘူးနော်သွေးတဲ့ကလာအချင်းချင်းတောင်မှကလာတူဒါလေးပါကလည်းဂလတ်တူဥပါဒာယုတ်တိကပြီးတဲ့သဘောရှိပါတယ်နော်တစ်ခုနဲ့တစ်ခုဖွဲ့လို့မရနိုင်ဘူးသူတို့ကယုတ်ကလတ်တစ်ခုအတွင်းမှာအနည်းဆုံးပုံမှန်အားဖြင့်ယုတ်ရှိမျိုးရှိအဲ့ဒီယုတ်တွေကိုအောက်ဝင်ဘောကခွဲကြလို့မရသကောင်းဘူးဒီလိုခေါ်တယ်သို့သောညံမျက်စီထဲမှာတော့ကွဲနေတယ်နော်ခွဲမရဘူးဆိုတာကသူတို့ကခွဲချင်စိတ်ချပြီးရှုမရဘူးပြောလို့ရင်ပို့ဖို့နော်တစ်ခုစီတစ်ခုစီခွဲထုတ်မယ်ဆိုရင်ခွဲထုတ်လို့မရနိုင်ဘူးဒီလိုပြောတာမြန်မြန်စီတယ်မှာတော့သဘောတရားရှိခုပဲမြန်မြန်မှာတော့ကွဲနေပါတယ်နော်ဒီတော့ဒီဘူရုပ်ထင်ရှားတော့ဥပါဒယုတ်ကပိုင်းခြားပြီးတဲ့ဥပါဒယုတ်ထင်ရှားအောင်လည်းဘူရုပ်ကပိုင်းခြားပြီးတဲ့ဒီပိုင်းနဲ့ပတ်သက်ပြီးနည်းနည်းလေးသဘောပေါ်ပေါက်အောင်ကုက္ကလဥစ္စာ Black White ခေါ်တဲ့ပါလဲဓာတ်ပုံတစ်ခုဆိုကြပါစို့နော်အဖြူနဲ့အမဲနှစ်ခုပါနေတယ်အဖြူကြီးတက်တဲ့ဆိုလည်းရုပ်ပုံထင်ရှားပါ့မလားဒီကြံအမဲကြီးတက်တဲ့ဆိုလည်းရုပ်ပုံထင်ရှားမလားဒီကြံအဖြူနဲ့အမဲနှစ်ခုပေါင်းလိုက်တော့ရုပ်ပုံလေးထင်ရှားတယ်ဒီပုံစံမျိုးပဲနော်ဘူဒီယောနဲ့ဥပါဒါယောနှစ်ခုပေါင်းလိုက်မှယုတ်တိဟာယောဂီဝါယောဂီဝါသရပုဂ္ဂိုလ်ရဲ့အတိဉာဏ်နဲ့မှပေါ်ပေါ်လွင်လွင်ထင်ရှားချက်ပို့ပြီးဖြစ်လာတခုတည်းနဲ့ဖြစ်နေတယ်ဆိုတော့မဖြစ်ကြဘူးဥပါဒါယောမပါဘဲနဲ့ဘူဒီယောကြီးတက်တဲ့မဖြစ်နိုင်ဘူးဘူဒီယောမပါဘဲနဲ့ဥပါဒါယောကြီးတက်တဲ့ဖြစ်နိုင်တယ်ဆိုတော့မရှိကြဘူးဒါကြောင့်ယထာအတ္တဘောနမခန္ဓာယံပြိဋ္ဌိံသောခန္ဓာအတ္တပိနအတ္တဘောနမနိယောင်ခြင်းပြီသည်ကိုခန္ဓာယံအရင်ဖြင့်ပြိဋ္ဌိံသောယထာပိဋ္ဌာယံထာအတ္တကဲ့သို့ခန္ဓာအရင်ကိုအတ္တပိနနိယောင်ခြင်းဖြင့်ပြိဋ္ဌိံသောယထာပိဋ္ဌာယံထာအတ္တကဲ့သို့ဧဝမေဝဤတုသံယမဟာဗုဒ္ဓမဟာဘဟုခေါ်သောအတ္တတကြီးလေးပါးကိုဥပါဒရူပေနဥပါဒယုတ်တရားဖြင့်ပြိဋ္ဌိံသောပိဋ္ဌာယံထာအယိဥပါဒရူပံဥပါဒယုတ်တရားကိုမဟာဗုဒ္ဓေနမဟာဗုဒ္ဓလေးပါးဖြင့်ပြိဋ္ဌိဏပိဋ္ဌာယံထာ၏ကလတ္တခုအတွင်းမှာယုတ်တိတခုနဲ့တခုအပြင်းပြင်းအလန်လန်ပိုင်းခြားပြီးပြေးနေပုံကိုဖွင့်ဆိုထားတာနော်ဒါဒီဖွင့်ဆိုချက်အရာကကလတ်ကလေးတွေကိုတခွဲပြီးတော့ပရမတ်ကိုညာမြင်ဆိုင်အောင်ရှုတဲ့အပိုင်းမှာဘုရားတသက်ရှုနေုံနဲ့လဲလုံငန်းကိစ္စမပြီးဘူးဥပါဒယုတ်တက်တဲ့ရှုနေုံနဲ့လုံငန်းကိစ္စမပြီးနိုင်ဘူးဘုရားဥပါဒယုတ်နှစ်မျိုးလုံးကိုရှုနိုင်မှခဏပြောမှပရမတ်ကိုညာမြင်ဆိုင်မယ်လို့ဆိုလိုပါတယ်နော်ပရမတ်ကိုညာမြင်ဆိုင်မှလည်းအနတ္တညာမြင်ကအပေါ်မှာဖြစ်ပါတယ်ဒါကြောင့်အထံတယောသတ္တရိမာဘုဒ္ဓတိဒီဝိတ္တိဥပါဒရူပံဒီရူပခန္ဓာတိရူပခန္ဓာပရိက္ခဏံတတ္ထအာယတနာဒွါရဝတ္တိနာအရူပိနောခန္ဓာပါကတဟွန်တိဟောရှင်းတစ်ဆင့်လုံငန်းခွေလေးကိုဆက်ပြီးပေါ်ပြထားတယ်အထထုလောအတ္တထောယောဂဝသရပုဂ္ဂိုလ်သည်သန္တာရိမဟာဗုဒ္ဓံဒေဝိတ္တိဥပါဒရူပလိရူပခန္ဓာတိမဟာဗုဒ္ဓလေးပါးဖြင့်23မျိုးသောဥပါဒယုတ်သို့ကိုရူပခန္ဓာဟု၍ဧဝံဤသောရူပခန္ဓာရူပခန္ဓာကိုပရိက္ခဏံတတဉာဏ်ဖြင့်ပိုင်းခြား၍ယူနေတဲ့ယောဂဝသရပုဂ္ဂိုလ်၏အတိဉာဏ်နှင့်အတ္တထောယောဂဝသရပုဂ္ဂိုလ်၏အတိဉာဏ်၌အာယတနာဒွါရဝတိနာအာယတနာဒွါရယအစောဖြင့်အာရူပိနောခန္ဓာနံခန္ဓာလေးပါတို့သည်ဘာကတသင်္ချာလကုန်သည်ဟွန်းကြည့်ဖြစ်ကြလေကုန်၏ဒီနေ့ကလေးပဲနော်နံကမထသင်္ချာကုန်ကိုဖွင့်ပြတ ဒါပေမဲ့ဒီထဲမှာ20ဥပါဒေယက24မျိုးရှိပါလေနဲ့ဒီမှာ23မျိုးလုံးပေါ်ပြနေခြင်းကဘာလဲလို့မေးရင်တော့အရိယဟောထုကဒုမင်္ဂလိပါဠိတော်နဲ့ဝေဝင်းပါဠိတော်မှာမဟောသေးလို့ပဋ္ဌာန်းရောက်မှာဟောတဲ့အတွက်မခွင့်ဆိုခြင်းဖြစ်ပါတယ်ပဋ္ဌာန်းမှာဟောတဲ့အရိယဟောထုကဒီပြင်းပြီးရေတွက်လိုက်မယ်ဆိုလို့ရှိရင်ရုပ်နဲ့ဥပါဒေယက24ဘူရိယောက4ပါပြီးတော့သဘောတူရကောင်းရင်သာရုပ်နဲ့ချင်းဖြစ်ပါလို့ခေါ်တယ်ဒီရုပ်တို့မြည်တယ်ကလတ်လို့ခေါ်တယ်အမုံလေးတွေအနည်းနဲ့ဖြစ်တော့ကလတ်ကိုဓာတ်ခွဲနိုင်ပါမှရုပ်ပရမတ်ကိုညံ့အမြင်ဆိုင်အဲ့ဒီရုပ်ပရမတ်ကိုသိနေကြသိမှာဘုရားဆွေတို့ရဲ့ရုပ်ရားကိုစသိတဲ့အဖြစ်နဲ့ရှိပါသေးတယ်နော်ဘာမှမဖြစ်သေးဘူးရူပပရိစ္ဆေဒဉာဏ်လေးတစ်ခုလောက်ပဲရရှိပါသေးတယ်ဒီတော့ဒီရူပပရိစ္ဆေဒဉာဏ်ရရှိရဲ့အတွက်ဘယ်တော့လိုအပ်တယ်ဆိုတာနဲ့ပတ်သက်လို့နမူနာမျက်လုံးတစ်လုံးကိုဗုဒ္ဓအဘိဓမ္မာဘက်ကဓာတ်ခွဲထပ်ပုံလေးကိုနည်းနည်းသဘောပေါက်အောင်ထပ်ပြောင်းနော်ဒီတော့ခုလိုယုတ်ကလကလေးတွေကိုကလတ်တစ်ခုတစ်ခုမှာဒါလေးပါသံဖို့ပရိယာဝတိသောဝေယောနကနာရတဩဇာသတိပြီယုတ်တိကိုရှုပွားနိုင်ပြီဆိုလို့ရှိရင်မျက်လုံးမှာရှိတဲ့ယုတ်လည်းရှုရင်ရှုလို့ရပြီရတဲ့အခါကျတော့သူယောဂီပုဂ္ဂိုလ်ကမျက်လုံးကိုဖမ်းပြီးဒါလေးပါဆက်ပြီးအလုံးဒီပိုင်းကတော့ကလတ်အမုံကြီးဖြစ်သွားတယ်ဒီအမုံလေးတွေကိုခွဲတိုင်းချလိုက်မယ်ဆိုလို့ရှိရင်ယုတ်ကလတ်အမျိုးသားက6မျိုးရှိတယ်ယသိမှာသက္ခုတ္တကကလကာယတ္တကကလဘာဝတ္တကကလသီရိဇအထက်ကလဥရိဇအထက်ကလအရိဇအထက်ကလဆိုပြီးယုတ်ကလအမျိုးသား6မျိုးယုတ်မျိုးသား54ရှိနေတယ်အဲ့ဒီမှာ54မျိုးထဲမှာပါနေတဲ့သက္ခုပဒါရတစ်ခုတည်းသာလျှင်ပဒါရသက္ခုအမည်ရပြီးကျန်နေတဲ့ယုတ်တွေကသတ္တံဘာရသက္ခုလို့ခေါ်ပါတယ်ပဒါရသက္ခုလေးဖြစ်ပေါ်လာရင်တော့ဝိုင်းဝန်းကူညီပြီးသံဖို့ပန့်ဖို့ပြနေတဲ့ယုတ်တွေလို့ဆိုလိုပါတယ်ဒီတော့ဒီမျက်စီမှာအဲ့ဒီ54မျိုးသောယုတ်တွေကိုရှုကျင်တယ်ဆိုလို့ရှိရင်တော့မျက်စီမှာကအကြည်ယုတ်က2မျိုးရှိနေတယ်ဒီယူပါရောအယောင်ကိုလှမ်းသိတဲ့သက္ကုဝိညာဉ်ကသက္ကုအကြည်ဓာတ်ကိုသာဖြစ်တယ်အဲ့ဒီသက္ကုအကြည်ဓာတ်ကလည်းမျက်စီမှာရှိနေပြန်တဲ့တစ်ချက်နောက်တစ်ခုမျက်စီကိုသွားပြီးလက်နဲ့ဖြည့်ဖြည့်သုံးဖို့အရာဝတ္ထုတစ်ခုခုနဲ့ဖြည့်ဖြည့်သွားပြီးတွတ်ကြည့်ကြည့်ဖြည့်ရင်မသိနိုင်ဘူးလားသိတယ်ကြီးတာကြီးတာစိတ်ကကာယဝိညာဉ်စိတ်ကိုခေါ်ပါတယ်ဒီကာယဝိညာဉ်စိတ်ကကာယအကြည့်တက်ကိုဖြစ်တယ်သက်ကိုအကြည့်တက်ကိုဖြစ်ပြီးမဖြစ်ဘူးဒါကြောင့်ဦးဇင်းတို့မျက်စီမှာဆိုရင်အကြည့်တက်က2မျိုးရှိနေတယ်ကြီးတာကြီးတာစိတ်ကာယဝိညာဉ်စိတ်ကမိညာကာယအကြည့်တက်လည်းရှိတယ်ယူပါရုံကိုလှမ်းသိတဲ့အယောင်ကိုလှမ်းသိတဲ့သက်ကိုဝိညာဉ်စိတ်ရဲ့မိညာသက်ကိုအကြည့်တက်လည်းရှိတယ်အကြည့်တက်က2မျိုးရှိတယ်ယောဂီပုဂ္ဂိုလ်ရဲ့ဉာဏ်ထဲမှာတော့ဒီဖမ်းပြီးဆက်လိုက်ရင်ငါကုလုံးကိုကြည့်တဲ့ကလအမောင်လေးတွေအနေနဲ့ပဲမြင်နေလိုက်မယ်။မြင်တဲ့အခါမှာဘယ်ကလကသက္ကုတ္တကကလအသုံးဖို့သက္ကုအကြည့်တက်ပါတဲ့ကလဘယ်ကလကျတော့ကာယတ္တကကလအသုံးဖို့ကာယအကြည့်တက်ပါတဲ့ကလမလဲလို့ခွဲခြားဖို့ညွှန်လာတယ်။လိုတဲ့အချိန်ကမှာဦးဇင်းတို့တံပင်ကျန်းကများကပေါ်ပြထားတဲ့ဘောင်လေးကိုတော့နည်းနည်းလေးလက်နိုင်ရဖို့လိုပါတယ်။သက္ကုအကြည့်တက်ရဲ့သဘာဝလက္ခဏာလေးသုံးဖို့သဘောအဓိပ္ပာယ်လေးကိုတံပင်ကျန်းကဘယ်လိုပေါ်ပြထားလဲ။ရူပမိကတာရဟဗုဒ္ဓပဒတာလက္ခဏံသက္ခုဟောဒါကဦးဇင်းတို့မြေပုံလေးတစ်ခုမြေဆွဲပေးထားတာသက္ခုအကြည့်တက်ကလေးကိုဘယ်လိုရှုရမလဲဆိုတာနဲ့ပတ်သက်လို့ဆွဲပြန့်ထားတဲ့မြေပုံလေးပဲရူပမိကတာရဟဗုဒ္ဓပဒတာလက္ခဏံယူပါယုံရှေ့ရှုရိုက်ခါချင်းခံထိုင်သောဓာတိလေးပါတို့ဤဓာတိလေးပါတို့ကိုကြည်လင်းခြင်းဖြင့်သဘောလက္ခဏာရှိ၏သက္ခုသက္ခုသက္ခုအကြည့်တက်သည်ရူပမိကတာရဟဗုဒ္ဓပဒတာလက္ခဏံရူပါယုံရှေ့ရှုရိုက်ခါအချင်းခံထိုင်သောဓာတ်ကြီးလေးပါတို့ကိုကြည်လင်းစေခြင်းသဘောလက္ခဏာရှိ၏သို့မဟုတ်ဓာတ်ကြီးလေးပါတို့ဤကြည်လင်းခြင်းသဘောလက္ခဏာရှိ၏အတူတူပဲသက္ကုအကြည့်တက်ဟာဘာလဲလို့မေးရင်တော့ရူပါယုံရှေ့ရှုရိုက်ခါအချင်းခံထိုင်သောရှေ့ရှုရိုက်ခါအချင်းခံထိုင်တယ်ဆိုတာကရိုက်ကြည့်ဖြစ်သည်မရိုက်ကြည့်ဖြစ်သည်ရှေ့ရှုရိုက်ခါမယ်ဆိုရင်ရိုက်ခါအချင်းခံထိုင်တယ်နေတဲ့ဓာတ်ကြီးလေးပါတို့ရဲ့ကြီးလေးနေတဲ့သဘောလေးကိုသက္ခုအကြည့်လို့ခေါ်တယ်ဒီလိုရှင်းပြထားဒီတော့ယောဂီပုဂ္ဂိုလ်ကမျက်စိမှာကြည်တဲ့ကလအမှောင်လေးတစ်ခုကိုဖမ်းပြီးစိုက်ထားဒီကြည်တဲ့ကလနဲ့နီးစပ်ညာယုတ်ကလတစ်ခုကိုမှရှိနေတဲ့အတော့ဖို့ဝေးတဲ့ယုတ်ကလတစ်ခုကိုမှရှိနေတဲ့မြတ်ပါတဲ့နှစ်ခုလုံးနော်ကလတစ်ခုကိုမှရှိနေတဲ့ယူပါယုံဝဏ္ဏတအယောင်လေးကိုလှမ်းပြီးအာယုံယူကြည့်လိုက်ရင်ဒီဝဏ္ဏတယူပါယုံအယောင်လေးကဒီသက္ကုအကြည့်တက်ကိုရှေ့ရှုလာပြီးရိုက်ခတ်နေခဲ့မယ်ဆိုရင်ယူပါယုံရဲ့ရှေ့ရှုရိုက်ခတ်ခြင်းကထိုက်တန်နေတဲ့ဒီအကြည့်လေးကိုသက္ကုအကြည့်လို့ခေါ်ပါတယ်ဒီသက္ခုအကြည်ပါနေတဲ့ကလအမုံလေးကိုတက်ခွဲလိုက်တော့သဘောတရား10ခုအဲ့ဒီကလကလေးကိုတော့သက္ခုတက်တကကလလို့ခေါ်တယ်သဘောတရား10ခုကပါလေပထဝီအာဘောဤဇောဝါယောဝဏ္ဏ အစဉ်ခန္ဓာအနတ်ရတ္တအရတ္တဩဇာအတိအသိဒီဝိတ္တသတ္တံကနောက်ပဒါဒသက္ခုပဒါဒသက္ခုအကြည့်ဆိုပြီးယုတ်သဘောတရား၁၀ခုရှိနည်းနည်းလေးအာယုန်ယူပြီးတဲ့လက်ထက်မှာအမှုန်ကြီးတွေရှိနေနော်လက်ညှိုးလေးနဲ့လက်မလေးနဲ့အသာလေးပုတ်ကြည့်ပါအမှုန်လေးတွေမတွေ့ဘူးလားအဲ့ဒီအမှုန်လေးတွေဟာအမတန်သိငယ်ပါတယ်နော်တကယ်ဒီရိုးရိုးမျက်စိပြန်နေတဲ့ပုံကိုဆိုမြင်ဖို့တော်တော်လေးခက်ဒါပေမဲ့စမ်းကြည့်လိုက်ရင်ဒီအမုံကြီးတွေမတွေ့ဘူးလားတွေ့တို့ဟာကလတ်လို့ပြောလို့ရတော့မဟုတ်သေးဘူးနော်ဒါနီးစက်တဲ့သဘောကဥပမာလေးတစ်ခုကအတိုင်းကြောင့်ပြအဲ့ဒီအမုံလေးကိုအာယုံစမ်းကြည့်လိုက်ရင်သူ့နဲ့ထိုက်တန်တဲ့မာမှုပြောမှုကြမ်းမှုချောမှုလေးမှုပေါ့မှုမရှိဘူးလားပထမကြီးပဲတနည်းအားဖြင့်သူ့နဲ့ထိုက်တန်နေတဲ့အလေးချင်းဝိတ်ကလေးမရှိဘူးလားရှိတယ်ပထမကြီးပဲဝိတ်ပဲနော်နောက်တစ်ခုဆွဆွနေတဲ့သဘာဝယူစီစိတ်ဝင်ဆွဆွနေတဲ့သဘာဝရှိမယ်။ဖွဲ့စည်းထားတဲ့သဘာဝလေးတစ်ခုရှိ။ဘာကြီးဖွဲ့စည်းထားတဲ့မင်းရဲ့ဘုန်းကပထဝီရဲ့ဒီသုံးရဲ့ဝါရဲ့ဒီသုံးခုကိုပြုံပြဲပြုံပွဲပြီးမတော့အောင်တော့ဆွဲစုထားတဲ့သဘာဝလေးတစ်ခု။ယူစီဆွဆွနေတဲ့သဘာဝတစ်ခုကခါလဲအဘောဓာတ်။ဒီမောင်းလေးကိုသိကြစမ်းကြည့်ဘူးရှင်ဘူးမဲ့အေးဒီအေးမဲ့သူနဲ့ထိုက်တန်တော့ပေါ့နော်။ဘူးနေအေးနေတဲ့သဘောကြီးကဒီသောဓာတ်ရဝတုတို့ဒီတည်နေမနေပါဘူးဆိုတာဒီနေ့သိပ္ပံကလည်းလက်ခံပါနော်ဒီယုတ်ကလအမုံလေးတဲ့မှာကောဒီအမုံလေးတဲ့မှာကောတွန့်ကဆုံချနေတဲ့သဘာဝလေးကဝါယောဋ္ဌထောက်ထားတဲ့သဘာဝလေးကဝါယောဋ္ဌပေါင်းလိုက်တော့ဓာကြီးလေးပါရှိတယ်အဲ့ဒီအမုံလေးကအခေများခြံအကောင်းနဲ့မှန်ဘူးလို့နဲ့ကြည့်မယ်ဆိုရင်တော့သူနဲ့ထိုက်တဲ့အကလာအယောင်တစ်ခုခုရှိမယ်မသိနိုင်ဘူးလားသိနိုင်တယ်ဖြူးချင်းဖြူးမယ်ဝါညဝါမယ်နီးချင်းနီးမယ်ပြချင်းပြမယ်သူနဲ့ထိုက်တဲ့အနက်ရှိမယ်မွေးရမွေးမယ်ငန်းကြီးနာမယ်သူနဲ့ထိုက်တဲ့အရတာတစ်ခုရှိမယ်ချိုးချင်းချိုးမယ်ငန်းကြီးငန်းမယ်စက်ချင်းစက်မယ်ခန်းချင်းခန်းမယ်ခါချင်းခါမယ်နော်ချိုးချင်းငန်းစက်ခန်းကအရတာတစ်ခုကိုတော့ရှိနေလိမ့်မယ်သူနဲ့ထိုက်တဲ့အာဟာရတဲ့ဗီတာမင်တစ်ခုရှိမယ်အစီအစီလေးနှစ်ခုနော်ကောင်းရင်ကောင်းမယ်မကောင်းရင်မကောင်းဘူးအနည်းဆုံးသဘာဝဘယ်နှခုရှိမလဲရှိခုသဘောတရားရှိခုပေါင်းစုလိုက်မှအမှုန်လေးတစ်ခုဖြစ်ပေါ်လာရပါတယ်အဲ့ဒီပုံစံတိုင်းမှာဒီစက်ခုတက်ကကလပ်လို့ခေါ်တဲ့အမှုန်လေးမှလည်းလူနဲ့ထိုက်တန်နေတဲ့မာပြကြံကြော်လေးပေါ်ဆိုတဲ့ပထဝီဓာတ်ယူစီဖွဲ့စီဆိုတဲ့အဘောဓာတ်ဘူဝေဆိုတဲ့ဒီဆိုတဲ့ထောင်းတုံးဆိုတဲ့ဝါယောဓာတ်ရှိပါတယ်။လူနဲ့ထိုက်တန်တဲ့အယောင်အစဉ်ဟောနာဓာတ်ရှိတယ်။လူနဲ့ထိုက်တန်တဲ့အနတ်ခန္ဓာရှိတယ်။လူနဲ့ထိုက်တန်တဲ့အရတာသံတာဓာတ်ရှိတယ်။လူစီနဲ့အစီအစဉ်အဟာရဓာတ်ရှိတယ်။နောက်တစ်ခုဇီဝိတာအဲ့ဒါကတော့ကမ္မဇယုတ်တိမှာပဲရှိတယ်ယုတ်တိမျိုးပဲ။ဒီသက်ကိုအကြည့်တတ်ကကိုတရားကြီးတွေကအသက်50ရှိပြီဆိုကြပါဘူးနော်ဒီသက်ကိုအကြည့်တတ်ဥဆောင်နေတဲ့ကမ္မဇ္ဇကလတ္တိသည်မျက်စီမှာဟောအတိတ်ကံကံကြောင့်ဖြစ်တဲ့ယုတ်တရားတွေဖြစ်ပါတယ်ဒီဘဝပြည့်စုံပြည့်ထောင်နေတဲ့ကံကြောင့်ဖြစ်တဲ့ယုတ်တရားတွေမဟုတ်ဘူးဒီဘဝပြည့်စုံပြည့်ထောင်တဲ့ယုတ်တိကံကြီးကြောင့်ဒီသက်ကိုအကြည့်တတ်တဲ့ယုတ်တရားတွေမျက်စီမှာဖြစ်နေရပါတယ်ဆိုရင်ဒီတရားကြီးတွေဆေးရုံကျုပ်ပြီးမျက်စီကုသနေဖို့လိုမလားဘယ်လိုတော့ဒီဘကောင်းတဲ့ခံကြည့်လိုက်ဒီမျက်စီချင်းချင်းကောင်းကောင်းဘောဒီကံဒီဘကံကြောင့်ဖြစ်ခဲ့တဲ့ဖြစ်နော်အခုတော့ဘာလို့ရလဲဒီဘကံကြောင့်ဖြစ်တဲ့ဘုံအဋ္ဌကကံကြောင့်ဖြစ်နေတယ်ဆိုတာလက်မခံနိုင်ဘူးလားအဋ္ဌကကံကြောင့်ဖြစ်တဲ့အခါကျတော့ဒီကံကိုကိုကအမိန်ပေးလို့မရနိုင်ဘူးပြုပြင်လို့လည်းမရဘူးအဋ္ဌကဖြစ်ခဲ့တာဒါတော့ဒီမှာကုသပြအကြောင်းရှိခဲ့တဲ့ကြောင်းလေးနဲ့တက်ကိုပြောခင်းလို့ပြောမယ်မပြောတော့လဲရှိပြောတယ်ဆိုတာကကံကြောင့်ဖြစ်တဲ့ဘောကဝေဒနာမျိုးမဟုတ်ဘူးသိကြဥဒုကြအဟာရကြစတဲ့အကြောင်းတရားထိုးထိုးကြောင့်ဖြစ်ပေါ်လာတဲ့ယောဂမျိုးတွေနဲ့အခုလိုပြောအတိတ်ကံကံရဲ့ချိုးချက်မှုကြောင့်ဖြစ်ပေါ်လာတဲ့ရောဂါဖြစ်နေလို့ဘယ်လိုမှအခုလိုမပြောတော့ဘူးအတိတ်အကြောင်းတရားရဲ့ချိုးချက်မှုကရှိနော်ဒါကြောင့်ရောဂါရှိတိုင်းလည်းအလုံးပြောင်းရမယ်ဆိုတဲ့ဘုံကင်းစီးရင်းကြီးကိုဖြတ်ထားလို့ရပါဘူးဒီနဲ့ပုံဆိုးတဲ့အချိန်တစ်ခုကြောင့်တော့ကမ္မထာအထုံရင်ရောဂါဟုလိုများအကုန်ပြောင်းမယ်ဆိုတဲ့အချိန်ကမထားသေးဘူးအကယ်၍ကမ္မထအထုတ်တယ်နဲ့ယောဂဟုလို့များအကုန်ပြောက်မယ်ဆိုဩနာသိရင်အကုန်လုံးလွတ်မသွားဘူးလားကမ္မထအထုတ်ရုံနဲ့သဘောပြပါလေယောဂဟုလို့များစိစားနေလို့လို့ဒီလားလို့တော့နော်ပြောင်းနိုင်တဲ့ယောဂတော့ပြောက်မယ်ပေါ့ပြောလို့ရင်းကအတိတ်ကကံကြောင့်ဖြစ်နေတဲ့ယောဂမျိုးဖြစ်ခြင်းမပြောက်နိုင်ဘူးဥဒ္ဒုကြောင့်ဖြစ်တဲ့ယောဂဆိုဥဒ္ဒုကိုပြုခြင်းဖြစ်ရင်ကောင်းကောင်းပါစိတ်ကြောင့်ဖြစ်တဲ့ယောဂဆိုရင်စိတ်ကိုပြုခြင်းဖြစ်နေရင်ကောင်းကောင်းပါအဟာရကြောင့်ဖြစ်တဲ့ယောဂဆိုရင်လည်းအဟာရတွေကိုပြည့်ပြည့်ပြီးကောင်းကောင်းနိုင်နေဒီသဘောတော့ရှိပါတယ်နော်။ကံကြောင့်ဖြစ်တဲ့ယောဂကတော့အတိတ်ကကံကိုတော့အမြင်ပြီးတော့မရဘူး။သို့သော်ဒီကံကိုအားနည်းတော့အောင်လားဒီဘက်ကကောင်းမှုကုသိုလ်တွေထပ်ခိုင်းတတ်တာပြုဖို့တော့လိုအပ်တယ်။အကယ်ဒီကံကအားနည်းရင်တော့ပြတ်ထွက်သွားတတ်တယ်။အားများနေသေးတယ်ဆိုရင်တော့ဘယ်လိုမှကျော်လွှတ်လို့မတတ်နိုင်ဘူး။ရှင်မမုတ်ကလည်းကြီးလို့လို့ပေါ့။ ဒီကေကိုလောက်ကြခဲ့တဲ့အကံပြီးတော့မသေးပါဘူးနော်မသေးပြီမဲ့လို့အသေးသက်ခဲ့တဲ့ဒီကံကအကျိုးပေးမယ်ရှောင်လို့ရတာမရဘူးတကောတလောက်ကြည့်ပြီမဲ့လို့ခွင့်ရပြည့်တဲ့အချိန်ခါမှာဒီသခိုးသားတပြက်တွေလမ်းနေတယ်ဆိုတာလည်းသိရှောင်လို့ဘယ်လို့မှမရဘူးဘယ်လို့မရလို့ဖြစ်သွားတာဇာတိဝင်စားတော့အဲ့ဒီအချိန်ခါမှာဇာတိဝင်စားလို့မရတော့အဘိညာဉ်ကဝင်စားလို့မရဖြစ်နေပြီခံကအကျိုးပေးဖို့အခါခွင့်ရှိတယ်နော်ဒီကဇေမမောက္ခန္တိတစ်ခါကကြည့်မယ်ဆိုလို့ချင်းဉာဏ်တော်ပုဂ္ဂိုလ်ဖြစ်ပါတယ်။တစ်ခါကကြည့်ရင်လည်းသဘောအိဓိပအရာမအိဓိရရတော်မူတဲ့လဝဲရအက္ခတောကတိတူဖြစ်။ဆိုလိုပုဂ္ဂိုလ်ဒီဒီပင်မိမိမှာကြိုက်အောင်လာတဲ့ရှင်းပေါ်လာမယ်အန္တရာယ်တွေကိုသောက်ဖို့ဝေဒနာတွေကိုကြော်လွန်လုံလောက်တော့အောင်တိုက်ခိုက်နေတဲ့အကြောင်းရှိလား။မရှိဘူး။ကံညှို့ဖြစ်တဲ့ဝေဒနာတွေဖြစ်တယ်နော်။ဆိုတော့တခုတော့ရှိပါတယ်။ဘုရားတွေပြန်တော့တဲ့အချိန်ခါကျတော့ကိုယ်တိုင်ကလည်းဒီကိုကြည့်တယ်ဆိုပြီးတော့ဆံမိလောက်တော့မှအယိုးလေးတွေမထအောင်မုံမုံညံ့ညံ့ကြည့်အောင်သူ့ကိုခဲ့။ဒါပြင်းနဲ့အဲ့ဒီကိုယ်တိုင်ထုတ်ရတဲ့ဒီအယိုးနဲ့ဘုံညံ့တဲ့ကိုယ်ဖြစ်အဲ့ခါကျတော့ဒီကလည်းကြတော့ဘုံညံ့တဲ့ကိုယ်ဖြစ်ပြန်ပြီးပဂတိတိုင်ဒိဋ္ဌာန်လိုက်။ဒိဋ္ဌာန်ပြီးတော့မှမြတ်စွာဘုရားကိုတော်ပြီးခုမျိုးခရော့တယ်။တရားရှင်ထံမှာခွင့်တောင်းတယ်ခွင့်တောင်းပြီးတော့မှအသောခါမှာပြိဋိကဆံတော်မူပါတယ်နော်။ဒီယောဂကနကခိုးသားတဲ့မြတ်ကြီးရဲ့ရိုက်နိုင်လို့ခံရတဲ့ဒီယောဂကိုကြော်လှလုံရောက်အောင်သူဝိပဿနာရှုခံနာရှုခံပါဘူးရှုလိုက်လို့လည်းဒီယောဂကြီးအကုန်လုံးပြတ်သွားတာတော့မဟုတ်ဘူးနော်နောက်တစ်ခုဥစဉ်တော့ဘုရားရှင်မှခံရတဲ့ဝိရဏပေါ်တယ်ဘုရားရှင်ဒီရူပတတ္တကရှုနည်းအရူပတတ္တကရှုနည်းဆိုတော့ရှုနည်းတွေကဝိပဿနာကိုဒီဘဝမျိုးစံရှုရှုပြီးတော့မှအရဟတဘုသဘာဝကိုဒီဘဝမျိုးစံဝင်စားရတယ်ဆိုအရဟတဘုသမဘာမှာထားတဲ့အခါမှာအဋ္ဌံပါရမီဖြင့်ဒီခန္ဓာဝိရဏကိုပယ်ခွာယူရဒီနေ့မှာတော့ပြိဋိဘာသံမဲ့နေ့အတိဒီခန္ဓာဝေဒနာမပေါ်ပါသေးသည်ဆိုပြီးတော့အဲဖလာသမဘတ်မှာထားရင်ထားရင်ဒီခံပြရနော်ဒါနေ့စဉ်ဝင်စားနေရတဲ့အဲ့ဒီခါရဖလာသမဘတ်လို့ခေါ်ပါတယ်အဲ့ဒီတော့ဘုရားရှင်တော်မှလည်းဒီခန္ဓာနေတဲ့ဝေဒနာကိုကုံအောင်စိုက်နိုင်တဲ့သွားအားရှိလားမရှိဘူးအဋ္ဌံပါရမီနဲ့ဖလာသမဘတ်ကိုအရင်များစွာဝင်စားပြီးတော့အဋ္ဌံပါရမီနဲ့ခေါ်ခေါ်ပြရနော်ဒါကြောင့်တရားအထုတ်တဲ့ဝေဒနာအမှုပြောင်းမယ်ဆိုတဲ့မူတည်ကြီးကဆွမ်းမြည်သူမထမ်းနိုင်ကြဘူးနော်။ဒါတော့ခုဒီမှာပြောနေကြတဲ့ပြောနေတဲ့အခြေအနေကလည်းတက်ခွဲတဲ့အပိုင်းပါပဲ။ဒါတော့ဒီကလည်းကတက်ခွဲတဲ့အပိုင်းမှာကိုယ်နဲ့ကစက်ကုတ္တကကလည်းကယူပါယုံပြည့်စုံရဲ့ခြင်းကထိုက်တဲ့ကလည်းဖြစ်တော့အဲ့ဒီကလည်းဖြစ်မှာသီဝိတ္တဆိုတဲ့လူတရားလေးပါတော့ဒီသီဝိတ္တကကံရောက်ဖြစ်။အတိတ်ကကံရောက်ဖြစ်တဲ့ဒီစက်ကုတ္တကကလည်းကလည်းအတိတ်ကကံရောက်ဖြစ်တဲ့ဒီတော့မိမိတို့ကအသက်50ရှိပြီဆိုရင်အင်းဒီကံဒီအသက်50ကျော်ဟိုဘက်ကဒီပေါင်း50ကျော်ဟိုဘက်ကပြည့်စုံပြည့်စုံနေတဲ့ကံဖြစ်ကံဆိုတဲ့မိခင်နဲ့ဒါရင်းဖြစ်တဲ့ရုပ်တွေကဝေးကွာနေတဲ့အတွက်မတော်မကြီးတဲ့ဇနီးတို့ကမိမိကျောင်းကဝင်ပြီးအသက်ရှင်အောင်ရှင်ရှင်ကြောက်ကြောက်ပေးရတယ်လို့ဒီဇီဝိတ္တလေးကလည်းကလတ်လူဖြစ်နေတဲ့သက္ကုတ္တကကလတ်အတွင်းမှာရှိနေတဲ့ဉာဏ်ကိုမျိုးတဲ့ရုပ်တွေကိုဘယ်လိုလုပ်ခေါ်တဲ့မပြည့်စုံတဲ့ဒီဆက်နဲ့ဒီကနေ့အတွက်လုံးဝအပြည့်အစုံဆောက်ရှောက်ပေးရတယ်။ကလေးတို့ကဘယ်လိုလဲဝင်ဆောက်ရှောက်ပေးရတာဒီကလေးမသေးသေးမပြည့်စုံခင်တာဆောက်ရှောက်ပေးရတယ်။သင်ကြည့်တော့ဒီကလေးဆောက်ရှောက်လို့တောင်းပါ။ဒါကြောင့်အလားတူပဲဒီမိသားစုဒီကလေးတို့ရုပ်တွေကိုဆောက်ရှောက်ပေးတယ်ဆိုတော့မပြည့်ခင်လေးဆောက်ရှောက်ပေးတာပဲပြည့်တော့ပြီးနောက်ထပ်ဆောက်ရှောက်လို့မရတော့မဖြစ်ဘူး။ဆောက်ရှောက်တဲ့ဒီမိသားလည်းအတူရောပြီးပြည့်သွားကြတယ်နော်။ကျေကုတ္တကကလည်းရှိတယ်လို့မျက်စိမှာကလည်းအရှိမဆိုရင်ဒီရက်ကလည်းဒီတစ်ခုဖမ်းပြီးအာယုံဆိုင်တာဒီကြည်ရက်ကလည်းအနိစ္စဆုံးကလည်းတစ်ခုမှဒီပထမဦးနဲ့ဒီစီတော့ဟုတ်ဒီစောင်းနဲ့ဒီစီတော့ကိုဝါရနေဒီစီနဲ့အာယုံရင်ကြည့်ဦးကြပါတော့မာနတဘောကြီးဆန်းချက်ကြည့်မာနတဘောကြီးကဒီအကြည့်ဓာတ်ကလေးကိုလာလာပြီးရိုက်ခတ်နေပြီဆိုရင်မာနပထမဦးဓာတ်ကလေးရှိရှိရိုက်ခံခြင်းကထက်ကြီးတဲ့ဒီအကြီးကိုကာယအကြီးတက်လို့ခေါ်တယ်။ကာယအကြီးတက်ပါတဲ့ကလတ်ကိုတက်ခွဲလိုက်တော့ဘောတရား။ဘာဝယုတ်ပါနေတဲ့ကလတ်တစ်ခုရှိပြီးမှလည်းဘုရားဘိက္ခမနာနေတဲ့ဘာဝယုတ်ကတစ်ခါညကမှအများစုနားလည်ပြီးတော့ဘာဝယုတ်တော့မတွေ့ကြဘူးနော်။ဘုရားဘိက္ခမအဘိဓမ္မာမှာလာရှိနေတဲ့ဘာဝယုတ်ကလည်းအမှုန်နဲ့ဖြစ်တယ်ဒီအမှုန်လေးဒီမျက်စိနားနဲ့ဉာဏ်ကိုနှလုံးချောက်တယ်ဘာပဲတည်ရှိပါလဲနော်။မျက်စိကလည်းဘာဝယုတ်ရှိတယ်နာမတော်ကြာကတော့လုံးဒီမှာလည်းဘာဝရုပ်တည်ရှိနေပါလေ။အဲ့ဒါဒီမျက်စိမှာဒီဘာဝရုပ်ပါနေတဲ့ကလတ်လေးကိုဘာဝတန်လေးကလည်းပြောတယ်။အဲ့ဒီဘာဝရုပ်ပါတဲ့ကလတ်ဒီဇီဝိတာလည်းရှိတယ်။သုံးလိုက်ရင်ပထမအဘောဒီသောဘာရောဝဏ္ဏကဏ္ဍရတာဩဇာဇီဝိတာဆိုပြီးစကုကြည့်မယ်။အမျိုးသမီးမှာအမျိုးသမီးဘာဝရုပ်အမျိုးသားမှာအမျိုးသားဘာဝရုပ်ရေပေါ်ရအဖြစ်ရှိတယ်။ဥပဒေပြီးတော့အမျိုးသမီးသိကြတယ်။အဲ့ဒီဘာဝရုပ်ရပြီးနေတော့မျက်စိမှာ တက္ကူတက္ကကလကတက္ကကလဘောတက္ကကလဆိုပြီးယုံလမျိုးစား၃မျိုးယုံယုံစား၃၀ရပြီခံစားနေတဲ့ယုံနော်သိက္ခာကိတယုံဒီမဲ့ဒီမှာလည်းရှိတယ်အဲဒါကလည်းလည်းကြည့်ထုတ်လို့မရဘူးသိက္ခာလှုပ်ခြင်းနဲ့စိတ်ကဒီမလုံးကြီးလှုပ်သွားတယ်ဆိုတာလက်မခံနိုင်ဘူးလားရှုပ်ပဲလည်းရှုပ်မယ်ဒီသင်္ခါမရောက်ပြီပုဂ္ဂိုလ်ကအတိတ်၆ဘက်ကိုမမနေနေဆက်ဆက်မြင်နေဘူးအမြဲတမ်းမှာဂိမ်းပါပြီးအင်းချင်းအင်းချင်းနဲ့ပြီးပြီးဘဝမနောကြည့်တော့ဒီကောင်ကဖြစ်ဒီကောင်ကဖြစ်နေရနေပြီဖြစ်ဒီဘဝမနောကြည့်လို့စိတ်ချပြီးတော့ဉာဏ်လုံးအတားနဲ့လှုပ်ကြည့်ဒီကောင်ကဒီကောင်ကဘာလို့ဒီလိုစိတ်ကြီးတော့ပြိတ္တာရုပ်တည်းတစ်ခေါက်ခေါက်နဲ့အဆင်မပြေဖြစ်မှာအဲ့တော့ဒီလှုပ်ခြင်းနဲ့စိတ်ကြောင့်တော့ဖြစ်နေပါဘူးခရိယဝုဒ္ဓကိုမြှော်ပြီးဖြစ်ပေါ်နေတဲ့ဘဝရှိအပါဝင်စိတ်သေးသေးလေးဝိဓိစေကောဝိဇေကောသတိသတိတည်နေစေတဲ့ဒီယုတ်ကလပ်ကိုသိကယုတ်ကလပ်တွေကိုအများစွာဖြစ်စေနိုင်တဲ့သံဃာရှိတာကြီးဖြစ်ပါတယ်။နော်ဘာဖြစ်လို့မျိုးလုံးလုံးနေလဲလို့မြင်မျိုးလုံးမှာသိရိစယုတ်ကြီးသင်္ချမ်းရှိနေတဲ့သဘောပေါ်ပေါက်ခြင်းအတွက်တအလုပ်ခိုင်းနေတဲ့သဘောပေါက်နေပြီဆိုလို့ကိုလိုပါဘူးနော်။ဒါတော့ဘဝင်္ဂလာကြီးလေးကိုသိချက်ပြီးတော့မျိုးလုံးလေးနည်းနည်းလေးလှုပ်ကြည့်လိုက်တဲ့သုတ်ခြင်းကြီးဒီလိုနေတဲ့သိရိစယုတ်ကြီးမျိုးလုံးတိုင်အောင်လို့ဒီလိုအနှံပြဖြစ်နေတာကိုပုံကမြင်သွားလိမ့်မယ်။ဒီကလပ်ကြီးကကျန်တဲ့ဘောဓိယသိက္ခုကလတ္တကတ္တကမှာပတဝိယဘောဓိသောဝါဝဏကနာရတာဩဇာသူပြီးဘောဓိယသိက္ခုရှိတယ်။နောက်တစ်ခုဥဒ္ဓကဥဒ္ဓခရဒီနေ့ယာတိဥဒ္ဓပူတယ်ဒီနေ့ယာတိဥဒ္ဓပူတာကိုဥဒ္ဓလို့လည်းခေါ်တယ်အိဒါကိုဥဒ္ဓလို့လည်းခေါ်တယ်။ဘုမုအင်းမှုကိုဒီကတ္တလို့လည်းခေါ်တယ်ဒီလိုပဲနော်။အဲဒါဒီဘက်ကခေါ်တဲ့ဥဒ္ဓကသိနေတဲ့သိက္ခုကိုဥဒ္ဓကရုပ်ကိုခေါ်ပါတယ်။ယတိသောတန်လည်းလို့ပြုတာရေပုံရအပြင်တော့ကလတိုင်းလုံးလုံးမှတည်သောတာမပါဘူးလားဒါရရေပုံရလို့ပြောအပြင်အကြောင်းကဒီလိုပါဘယ်နဲ့ကပြောကြတဲ့သက္ကုတ္တကကလဆုံးရဆိုအတိတ်အတိုင်းကသူကဖြစ်ပေါ်လာပြီဖြစ်ပေါ်လာတဲ့ဒီသက္ကုတ္တကကလထဲမှာတည်သောတာဆိုတော့ဒီတည်သောတာကလေးကိုယောဂီပုဂ္ဂိုလ်ကဖန်ဆင်းနေရင်တည်သောတာပြီးတော့ယောဂလကလေးရဲ့အစင်းစင်းရင့်ခပြီးဖြစ်ပေါ်လာတယ်ဒီလိုတဲ့ကြောင့်ကလကလေးတခုပေါ်လာပေါ်လာတဲ့အမုံရင်တန်ခွဲမကြည့်ဘူးသဘောတရားဖြစ်ကိုသက္ကုတ္တမှာတည်သောတာတစ်ခါပြန်ပါတော့အဲ့ဒီတည်သောတာလောက်တဲ့ဆင်းရဲတပုံဆက်ပြီးဖြစ်နေတယ်အဲ့ဒီအပြင်ဒီမှာကျင်းတော့ဖြစ်လိုက်တော့ငါးပြင်းရောက်တော့ဖြစ်တယ်ဆိုကြတယ်။ငါးပြင်းရောက်ကလမရှိနေတဲ့ဒီဆုံးကတော့တော့ဖြစ်နေတဲ့ဆိုင်ကတော့မရှိတော့ဘူး။ဒါကြောင့်ရေပုံရလို့ပြောတာပါနော်။အဲ့ဒါကလတ်တို့ကဘာလို့လဲဒီဆုံးတဲ့ရေပုံရအပြင်လေးငါးစီဖြစ်တဲ့ဒီကလပ်ဖြစ်တဲ့ဖြစ်နေတဲ့သွားအားတော့ဒီကုတ်ကမရှိတဲ့တချို့မှာအစင်းလုံးနေတော့ဖြစ်နေတဲ့သွားအားလည်းရှိတယ်။တချို့မှာတော့အရှင်မရင်မတတ်ကြဘူး။ဒီဆုံးကတော့ဣဒ္ဓတာဒီနာမကပိဋကတိတိုင်းအောင်ပြတ်လို့ဖြစ်နေတဲ့သွားအားလည်းရှိပါတယ်။ဘယ်လိုသိတယ်ဘယ်လိုကလာလဲလို့ပြောတော့အဆင်ကြောက်ဖြစ်တယ်။ဒါနဲ့ကျင်းမှာဒီလိုသဘောတရားလေးတွေနည်းနည်းရှိတယ်။အဲဒီတော့စိတ်ကြောက်ဖြစ်တဲ့ကလာဒီမှာရှိတယ်ဆိုတော့သုံးစိတ်ကြီးသမထဘာဝနာကဝိပဿနာဘာဝနာဖြစ်လို့ဆိုဖြစ်တဲ့ကလာဖြစ်ခြင်းပေါ့။အဲဒီကလာထဲမှာဘာလို့လဲဒီသက်တရားရောအိဇ္ဇတာဒီမှာသမထဒိဋ္ဌိတရားယုဂရတိကိုသင်နေခြင်းဒီဘာလို့ဆိုဖြစ်တယ်ဆိုတော့အဲဒီဖြစ်နေတဲ့ဖြစ်နေတဲ့ကလာတဲ့သဘောတရားဖြစ်ခြင်း။ဒီကြီးတဲ့ကလာဒီမှာဝနခရယီလာဘူးသူယူပေါ်ရင်းအတ္တပါဟံကဖြစ်ပါရင်သူမြေမှာတွေ့နေရတဲ့အလင်းအဲမှာတွေ့နေရတဲ့အလင်းအဲ့ဒီအလင်းဒီဝနကယူပေါ်ရင်းတောက်ပါဟံဒီမှာတို့ဘာဝနာဆိုဥပဒါဘာဝနာဖြစ်ခြင်းကအစွမ်းဖြစ်ရင်ဖြစ်တယ်လို့စိတ္တရုပ်တွေလည်းပေါ်ပြီးတော့များတယ်စိတ္တရုပ်တွေကအစွမ်းဖြစ်တယ်လို့စိတ္တရုပ်တွေမှာပါတယ်ဒီသွန်တာကြောင့်ဖြစ်ပေါ်တယ်ယုတ်လက်ဒီထဲမှာပါတယ်ဝနတက်ကလည်းပေါ်ပြီးတော့တောက်ပါတယ်ဘယ်လိုအစွမ်းဖြစ်ရမလဲလို့မေးရင်တော့အကြောင်းဖြစ်တဲ့နေတဲ့သမထဘာဝနာသင်္ခေတမှာလည်းပြင်းပြင်းလေးခေါ်တဲ့ဉာဏ်ပါတယ်။ဝိပဿနာဘာဝနာသင်္ခေတမှာလည်းပြင်းပြင်းလေးခေါ်တဲ့ဉာဏ်ပါတယ်။ထို့ဉာဏ်ကအနုဘောကြည့်ရင်ကြည့်တယ်လို့အနုဘောသိရင်လည်းသိတယ်လို့သိရတာကလည်းသင်္ခေဥဒ္ဒကကလည်းဒီကိုဒီဘာမျိုးကထပ်ခတ်တဲ့အဖြစ်ရှိနေတယ်ဆိုတာရှိတော့အဲ့ဒီဥဒ္ဒကကလည်းသိရတာကလည်းဒီထဲမှာပါနေတဲ့ဒီဝိနတ္တယူပါယုံဒီဉာဏ်အနုဘောကြည့်ရင်ကြည့်တယ်လို့ဉာဏ်တော့ပါတယ်။ဉာဏ်အနုဘောသိရင်လည်းသိတယ်လို့ဉာဏ်တော့ပါတယ်။ဒီဉာဏ်အနုဘောကြည့်ရတဲ့ဘယ်လိုလုပ်ရမလဲ။မင်းကြမလို့ဒါကြီးကဘယ်လိုသဘောပေါက်ကြလဲ။ညာအလုဘကြီးမှာအကြောင်းနှစ်ချက်တော့ရှိတယ်။အနိစ္စဆုံးပစ္စုပန်အကြောင်းကတော့ဘာလဲ။သမာဓိပစ္စုပန်ဘာဝိထသမာဓိတော်ဘိက္ခုသစ္ကုယထာပုဒံပသနာတိ။ဟုတ်သမာဓိတုတ်ကခဏခဏပြောနေ။ဒီသမေစိတ္တညာတော့သမာဓိသမာဓိဘုံဘာဝိထဖြစ်စေကြပါကုန်လို့။ဒါကခရဏက်ပဲ။ဒီခရဏက်ကိုအဓိပ္ပာယ်အနေနဲ့သရောကြီးများကဘယ်လိုဘာသာပြန်လဲ။သမာဓိသမာဓိကိုပါဝိဒါပွားများကြပါကုန်လို့ပွားအောင်များအောင်ပြုလုပ်ကြပါဖြစ်စီတာကိုပဲပွားအောင်လုပ်ပါများအောင်လုပ်ပါလို့ဒီလိုသုံးထားတာအဓိပ္ပာယ်ပေါ်လင်းတော့နော်သေခဝေစိတ္တယံတို့သမာဓိသမာဓိကိုပါဝိဒါပွားများကြပါကုန်လို့ သမာဓိတောသမာဓိရှိတဲ့ပုဂ္ဂိုလ်ယဟန်ဒီယခာဗုဒ္ဓံမဟောမပြဟောတိုင်းသံသာပက္ခဏတိဘောဂဝေပြပြတိသိတယံတောသမာဓိပြုတော်ကြသမာဓိရှိနေတဲ့ယဟန်ဒီမဟောမပြဟောတိုင်းသံသာဘောဂဝေပြပြတိဒီလိုပြရတာဟုတ်တဲ့အကြံကြမဟောမပြဟောတိုင်းသံသာဘောဂဝေပြပြတိရဲ့အတွက်အနိကံဆုံးဘာလို့လဲသမာဓိရှိဖို့လိုနေတယ်ဒါကြောင့်ပညာရဲ့ကိုဖြစ်ပေါ်စေတတ်တဲ့အနိကံဆုံးအကြောင်းတရားဒီပါလေသမာဓိနော်အဲ့ဒီသမာဓိအစွမ်းထည့်ရင်ထက်တယ်လို့ဉာဏ်ကအာလုဘကြီးတယ်ဒါပြောနေတာဉာဏ်အာလုဘကြီးရင်ကြီးတယ်လို့အယောင်တွေကလည်းပို့ပဲကြောက်ပါလေအယောင်မိန်နေတဲ့ဒီကကြီးတွေဘာလို့အပ်တယ်သမာဓိဆိုတာသို့တော့သမာဓိအကြောင်းတစ်ခုတည်းတည်းလားဆိုတော့မဟုတ်ပါဘူးနော်အဘိနိဟာရသမုဒ္ဒကတ္တအညာနာဗလံရူပံဆိုပြီးတော့ဟောအနုဘဒအတုတ္တံဒီကံများမှာလည်းဖွင့်ဆိုထားတာရှိပါတယ်။အဘိနိဟာရသမုဒ္ဒကတ္တညာနာဖလနုရူပံ။အဘိနိဟာရဆိုတာကတော့မိမိတို့မဂ္ဂနိဗ္ဗာန်ကိုရရန်ဆိုတဲ့ဥဒိညက်ဖြင့်ပြုစုပြုထောင်နေတဲ့ဝိဇ္ဇာမျိုးစီအကြောင်းသရဏမျိုးစီကောင်းတွေကိုအဘိနိဟာရတရားလို့ခေါ်ပါတယ်။ဘာဖြစ်တဲ့လို့ကအဘိနိဟာရခေါ်လဲလို့မေးတော့မဂ္ဂနိဗ္ဗာန်ဘက်ကိုညုံ့တဲ့အတင်ကိုရှေ့ရှုသင်ဆောင်သွားစီတဲ့တရားဖြစ်လို့ပြီးနေတာအဲ့ဒါရှေ့ရှုအဟာရကဆောင်းနေတာဘက်ကိုရှေ့ရှုသင်ဆောင်သွားတယ်မိမိတို့လုံလောက်တောင့်တနေတဲ့မဂ္ဂံဘုံဉာဏ်နိဗ္ဗာန်ဆိုတဲ့အာယုံဘက်တို့ညုံ့တဲ့အတင်ကိုရှေ့ရှုသင်ဆောင်သွားစီတဲ့တရားကောင်းတွေဖြစ်လို့သူတို့ကအမိနိဟာရတရားလို့ခေါ်တယ်ဒီတော့မဂ္ဂနိဗ္ဗာန်ကထိုမဂ္ဂနိဗ္ဗာန်ဤသမန္တသဗ္ဗညုတညာအထွတ်တက်ထားတဲ့မဂ္ဂနိဗ္ဗာန်တော်လည်းဖြစ်ခြင်းဖြစ်တယ်ပိဋကဗောဓိညာထွက်တတ်ထားတဲ့မဂ္ဂနိဗ္ဗာန်တော်လည်းဖြစ်ခြင်းဖြစ်မှာအဂါသဝကဗောဓိညာသို့မဟုတ်မဟာသဝကဗောဓိညာသို့မဟုတ်ပကတိသဝကဗောဓိညာထွက်တတ်ထားတဲ့မဉ္ဇဏ်ဘုံဉာဏ်တော်နိဗ္ဗာန်တော်လည်းဖြစ်ခြင်းဖြစ်မှာနော်ဘယ်လိုမဉ္ဇဏ်ဘုံဉာဏ်နိဗ္ဗာန်ပြီဖြစ်ခြင်းဖြစ်ပါသည်သမ္မာသဗောဓိညာအတွက်ရည်စိုးပြီးပါရမီမျိုးစီတွေပြုစုပြည့်ထောင်ခဲ့မဲ့ဝိဇ္ဇာမျိုးစီသရဏမျိုးစီတွေပြုစုပြည့်ထောင်ခဲ့မဲ့ဆိုရင်ထိုဝိဇ္ဇာမျိုးစီသရဏမျိုးစီတွေကပြုစုပြည့်ထောင်နေတဲ့ထိုယုံနာတန်တန်အစဉ်ကိုသမ္မာသဗောဓိညာခေါ်တဲ့ငါမနာမောတိညာတပိညတညာအထွတ်တက်ထားတဲ့မညာဖုန်ညာရရှိရေးဘက်တို့ရှေ့ရှုသင်ဆောင်သွားမှာဖြစ်တယ်။ပိစိကဘောဓိညာအတွက်ပြုစုပြုထောင်တဲ့ပိစိကဘောဓိညာဘက်တို့ရှေ့ရှုသင်ဆောင်သွားမှာဖြစ်တယ်။အဲ့ကသဝကဘောဓိညာအတွက်ရည်ရွယ်ပြီးတော့ဝိဇ္ဇာမျိုးစင်ကောင်းသရဏမျိုးစင်ကောင်းတွေကိုပြုစုပြုထောင်နေခဲ့မယ်ဆိုရင်လေထိုဝိဇ္ဇာမျိုးစင်ကောင်းသရဏမျိုးစင်ကောင်းတွေကအဲ့ကသဝကဘောဓိညာဘက်တို့ရှေ့ရှုသင်ဆောင်သွားမှာဖြစ်တယ်။ဒါရီကိုရှေ့ရှုသင်ဆောင်သွားမလဲ။ဝိညာဉ်မျိုးစီကောင်သဏ္ဍာန်မျိုးစီကောင်တွေကိုပြုစုပြုထောင်နေတဲ့ယုံနာတန်တဲ့အစဉ်ကိုရှိရှိပဲဆောင်သွားမှာဖြစ်တယ်ဟုတ်ကဲ့နော်အဲအလားတူပဲမဟာသောကဗောဓိညာပဂတိသောကဗောဓိညာအတွက်ရည်ရွယ်ပြီးဝိညာဉ်မျိုးစီကောင်သဏ္ဍာန်မျိုးစီကောင်တွေပြုစုပြုထောင်နေခဲ့မယ်ဆိုရင်လေသောဝိညာဉ်မျိုးစီကောင်သဏ္ဍာန်မျိုးစီကောင်တွေကပြုစုပြုထောင်နေတဲ့ယုံနာတန်တဲ့အစဉ်ကိုမိမိတို့လိုလားတောင့်တနေတဲ့မဟာသကဘောဓိညာပိစိကပဂတိသကဘောဓိညာဘက်တည်းရှိရှိတည်ဆောင်သွားမှာဖြစ်ပါတယ်။အဲ့ဒီတရားတွေကိုအဘိနိဟာရတရားလို့ခေါ်တယ်။ဒါအဘိနိဟာရတရားတွေကြောင့်ကောင်းစွာပေါင်းစုပြီးဖြစ်ပေါ်လာတဲ့အဘိနိဟာရသမုဒ္ဒကတ္တဉာဏခရဏရူပံဆိုပြီးဒီလိုဖွင့်ထားတယ်။အဘိနိဟာရတရားတွေကြောင့်ကောင်းစွာပေါင်းစုပြီးဖြစ်ပေါ်လာတဲ့ပေါင်းစုဖြစ်ပေါ်လာတဲ့ဆိုတာကတော့ဒီဉာဏ်ဟာလည်းတစ်လုံးနဲ့ဖြစ်နေတဲ့ဆောင်းအရှိတာမရှိဘူး။ငံကမထဘိကျူနေတဲ့ယောဂီများသဘောပေါက်နေမယ်။ဉာဏ်ပါနေတဲ့စိတ်စရိတ်တွေဒီအနည်းဆုံးအဖြစ်ဘယ်နှလုံးလောက်ကြီးမှဖြစ်နေလဲ34လုံး33လုံးဒါအနည်းဆုံးတစ်ခါတည်း35ကြီးရှိတတ်ပါတယ်အဲဒီမဉ္ဇဏ်တို့လောသောတပတိမဉ္ဇဏ်ကယောဂကိုရှုခဲ့မဲ့ဆိုင်သွားတဲ့သောတပတိမဉ္ဇဏ်မျိုးသို့မဟုတ်ပရမသင်ကိုရှုခဲ့မဲ့ဆိုင်သွားတဲ့သောတပတိမဉ္ဇဏ်မျိုးဖြစ်ခဲ့မယ်ပရမသင်ကိုဝိပဿနာရှုခဲ့ယောဂကိုဝိပဿနာရှုခဲ့မဲ့ဆိုင်သွားခဲ့မယ်ဆိုရင်သို့မဉ္ဇဏ်မျိုးမှာတော့စိတ်စရိတ်38လုံးကြီးရှိတတ်ပါတယ်နော်ဒီတော့30လုံး34 35 39စတဲ့ရှင်ဘက်စိတ်ဆုတိတ်တင်းနဲ့ပေါင်းစုပြီးမှဖြစ်ပေါ်လာနိုင်တဲ့သွားအားရှိတဲ့ဉာဏ်လို့ဆိုလိုပါတယ်။ဒါကြောင့်အဘိနိဟာရသမုဒ္ဒကတ္တဉာဏဖလာနုရူပံအဲ့ဒီအဘိနိဟာရတရားနဲ့လျောညီနေတဲ့အဘိနိဟာရနဲ့တရားနဲ့လျောစွာကောင်းစွာပေါင်းစုပြီးဖြစ်ပေါ်လာတဲ့ဉာဏ်ရဲ့သွားအားအနုဘောအားလျောစွာလဲခုနကဉာဏ်အနုဘောတွေကတိတ်ပြီးကောင်းတတ်တဲ့သဘောရှိပါတယ်။ဒီတော့အတိအကျောင်းကအဘိနိဟာရဆိုတဲ့အကြောင်းတရားပိဿုဗ္ဗံအကြောင်းကသမာဓိဆိုတဲ့အကြောင်းတရားအဘိနိဟာရအကြောင်းတရားပိဿုဗ္ဗံသမာဓိဆိုတဲ့အကြောင်းတရားဒီအကြောင်းတရားနှစ်ခုပေါင်းစုခဲ့မယ်ဆိုရင်အတိကအဘိနိဟာရတရားကအာကောင်းရင်လည်းအာကောင်းသလိုပိဿုဗ္ဗံသမာဓိကအာကောင်းရင်လည်းအာကောင်းသလိုဉာဏ်ဤသည်အာလူပုံကြီးတာ သူအလုဘောကြည့်လာတဲ့ဉာဏ်ရဲ့စွန့်အင်ကြောင့်ဖြစ်ပေါ်လာတဲ့စိတ္တဇယုတ်သင်္ခေဖြစ်ပေါ်သွားတဲ့ဥရဇယုတ်တွေမှာပါနေတဲ့ဝဏ္ဏတယူပါယုံတိတောက်ပါတဲ့စွန့်အားရှိတယ်လို့ဒီလိုဆိုလိုပါတယ်နော်အဲ့ဒီစွန့်အားကြောင့်ခန္ဓာကဗိဓမ္မာအလင်းအောင်နေတွေ့နေခြင်းဣဇ္ဇတမအလင်းအောင်နေတွေ့နေခြင်းဖြစ်ပါတယ်ဒါလေးနည်းနည်းရှင်းလိုက်တဲ့အကြောင်းလို့နော်ဒီတော့ခုဒီမှာပြောနေတာကဥရဇယုတ်ကလတကုမှာရှိနေတဲ့ဒီသောတာကြောင့်ဖြစ်ပေါ်နေတဲ့ယုတ်ကလေးတွေကိုမြင်အောင်လှမ်းပြီးကြည့်ရတယ်။နောက်တကုအာရဇယုတ်ဆိုလို့ရှိရင်တော့ရှုခက်ကတော့ဦးဇင်းတို့သံသိအိမ်ကိုလှမ်းဆိုင်လိုက်တဲ့အပိုင်းမှာအထက်ကအသံသိကိုမြင်အောင်ကြည့်ပါအသံသိအိမ်ကိုတော့မဆိုင်ဘူးနော်။အသံသိအိမ်အတွင်းရှိနေတဲ့အသံသိကိုမြင်အောင်ကြည့်32ကုဋတာရှိတဲ့ယောဂီများသဘောပေါက်လိမ့်မယ်။အသံသိကိုမြင်တဲ့အချိန်ကမှအသံသိကိုဖမ်းပြီးတလေးပါးဆက်လိုက်ရင်ကလအမုန်းလေးတွေဖြစ်သွားမယ်။ဒီကလည်းအမှုလေးတွေတက်ခွက်လိုက်တော့မကြည့်ဘူးသဘောတရားရှိခုအဲ့ဒီရှင်မျိုးသောယုတ်တိဟာခန္ဓာအိမ်အတွင်းတော့မပြန့်နှံ့ခင်အစာအိမ်အတွင်းမှာတည်ရှိခဲ့ဆိုရင်တော့ဥဒ္ဒဇယုတ်ပဲဖြစ်ပါတယ်အစာအိမ်နဲ့မရောက်ခင်အပြင်လောကမှာပုဂံနဲ့တည်ရှိခဲ့လေဥဒ္ဒဇယုတ်ပဲအစာအိမ်ဘုနာကန္တာရတ္တဩဇာဆိုပြီးမျိုးသဘောတရားရှိခုရှိအဲ့ဒီဩဇာကြီးဥဒ္ဒဇယုတ်ကလည်းဒီထဲမှာပါဠိနဲ့ဩဇာပြင်းချင်းကြောင့်ဒီဩဇာကိုဥဒ္ဒဇဩဇာလို့ခေါ်ပါတယ်။ဒီဥဒ္ဒဇဩဇာကဒီသာအရင်အောက်ဖက်နော်။အောက်ဖက်မှာတည်ရှိနေတဲ့ဇီဝိတနဝကကလဆိုတာကြီးပါတယ်မကြီးတဲ့ကလအပေါင်းလေးတွေပဲ။ဒီမကြီးတဲ့ကလဘုံထဲမှာပါဠိနဲ့ဒီသောတာကိုကမ္မဇဝံမီလို့ခေါ်တယ်။ဒီကမ္မဇဝံမီခေါ်တဲ့ဇီဝိတနဝကကလအတွက်ရှိဒီသောတာရဲ့အပိထောက်ပါမှုအကူအညီကိုရရှိခဲ့မယ်ဆိုရင်သောဥဒ္ဒဇကလည်းထဲမှာပါဠိနဲ့ဩဇာကနောက်ထပ်ယုတ်ကလည်းအတိတ်ကိုထပ်ပြီးဖြစ်ပြီးနိုင်တဲ့စွမ်းအားရှိ။အဲဒီနောက်ထပ်အတိတ်တွေထပ်ပြီးဖြစ်ပေါ်လာတဲ့ဥဒ္ဒဇဩဇာကြောင့်ဖြစ်ပေါ်လာတဲ့ကလကလေးတွေကိုတော့အာရဇယုတ်လို့ခေါ်ပါတယ်။ဩဇာကြောင့်ဖြစ်ပေါ်လာလို့ဒီဩဇာကလည်းသူကျင့်တဲ့ဖြစ်နေတဲ့ဖြစ်စေနိုင်တဲ့စွမ်းအားမရှိဘူးနော်။ပြီးသွားတဲ့လူပြောက်ကိုသမီးနေဘလောက်ပဲခွင့်ပေးမယ်လို့ယုတ်တိတို့အာရဇယုတ်တိတို့ဘောနိုင်မလား။မတူပါဘူးဘာဖြစ်လို့လဲဒီဇိဝိတနဝကကလအပိထောက်ပါမှုမရှိတော့နော်ကမ္မတကလဇိဝိတနဝကကလတွေ့မှာပါတဲ့ဒီသောတဲ့အပိထောက်ပါမှုအကူညီကိုမရလို့ပဲဒါကြောင့်ဒီအပိထောက်ပါမှုအကူညီရမှဒီဩဇာကယုတ်အတိတ်ကိုထပ်ပြီးဖြစ်စဉ်ဆိုင်တဲ့သာအရှိဒါကြောင့်ဒီယုတ်ရဲ့ကိုအာရဇယုတ်လို့ခေါ်ပါတယ်အဲ့အာရဇယုတ်ထဲမှာပါတဲ့ဩဇာကအာရဇဩဇာပဲအဲ့ဒီအာရဇယုတ်တဲ့ဒီဂျိန်းစားလိုက်တဲ့အစာရတဲ့ခုနှစ်အထိအဆင့်မပြတ်ဒီလိုလုံးကိုပြတ်နေနေတယ်လို့အဆိုရှိပါတယ်အဲ့တော့အဲ့ဒီအာရဇကလည်းဒီကမျက်စိနာနာလျာကိုနှလုံးချောက်ထားနှလုံးလုံးကိုပြနေတာဖြစ်တော့မျက်စိကိုဖမ်းပြီးစိုက်ကြည့်။ခေါင်းကအစမ်းတဲ့အိမ်ကနေမျက်ပြခံပြီးဖမ်းဆင်လိုက်ရင်ဒီကလည်းဒီမျက်စိအတိအကုန်လုံးပြန့်နှံ့နေတယ်တွေ့ရတယ်။ပြန့်နှံ့နေတဲ့မျက်စိမှာဖြစ်တဲ့ကလည်းအာရဇကလည်းကိုတက်ခွင့်လိုက်တော့သဘောတရားရှိခု။ရှိခုတဲ့မှာဩဇာပါတော့အဲ့ဒီဩဇာဒီရခိုင်ကပြောခဲ့တဲ့စေခုတတကကလည်းမှာပါတဲ့ဩဇာနဲ့ပေါင်းစုံမိလိုက်တဲ့အချိန်ခါမှာယုတ်ကလအတိတ်စီကိုထပ်ပြီးဖြစ်စဉ်ပြန်နေဘုသူကဖြစ်တယ်လို့မေးတော့စေခုတတကကလည်းမှာရှိတဲ့ဩဇာကြောင့်ဖြစ်တာပဲ။ဒါပြင်းနဲ့ဒီကနေ့ကအာရဇကလည်းမှာပါနေတဲ့ဩဇာရဲ့အပိထောက်ပါမှုကိုမရခဲ့ရင်ဒီစေခုတတကကလည်းမှာရှိတဲ့ဩဇာကအတိတ်စီယုတ်ကိုထပ်ပြီးဖြစ်စဉ်နိုင်တဲ့အစအားမရှိဘူး။အာရဇဩဇာရဲ့အပိထောက်ပါမှုကိုရမှဒါလင်ဖြစ်စဉ်နိုင်တဲ့အစအားရှိတယ်။အဲ့ဒီမှာလည်း၄-၅ဆင်းလောက်အထိမှတ်သားအဖြစ်ဖြစ်တတ်ပါတယ်။အလားတူပဲကာယတဏ္ဍကကလကဩဇာနဲ့ပေါင်းစပ်ရင်လည်းဘဝတဏ္ဍကကလကဩဇာနဲ့ပေါင်းစပ်ရင်လည်းယုတ်ကလအတိတ်တွေထပ်ပြီးဖြစ်တယ်။စိရိဇကလမှာပါတဲ့ဩဇာဥရိဇကလမှာပါတဲ့ဩဇာအဲဒီကလမှာပါတဲ့ဩဇာတွေနဲ့ထပ်ပြီးပေါင်းထုံပြီးရင်လည်းခန္ဓာကအာရဇဩဇာနဲ့ပေါင်းထုံပြီးအပိထောက်ပါမှုကိုရရင်လည်းစိရိဇဩဇာအာရဇကလဥရိဇဩဇာတို့ကလည်းနောက်ထပ်ယုတ်ကလအတိတ်တွေကိုထပ်ပြီးဖြစ်စေနိုင်တဲ့ဆောင်းအားရှိ။အလားတူပဲဥစဉ်တို့တခါဆက်နေတဲ့အစာဟာရဒီခုနှစ်တိုင်းတိုင်းယုတ်ကလတိအတိတ်ပြင်ပေါ်များစွာဖြစ်စီနေတဲ့သွားအားရှိတယ်ဆိုတော့မျက်စိမှလည်းအာရဇကလတိများစွာရှိတယ်။ရှင်းရှင်းဖြစ်ပေါ်နေတဲ့အာရဇကလမှရှိနေတဲ့ဩဇာနဲ့နောက်တော့ဖြစ်ပေါ်လာတဲ့အာရဇကလမှပါတဲ့ဩဇာတို့ပေါင်းစပ်လိုက်တဲ့အချိန်ခါမှလည်းရှင်းရှင်းကလမှရှိနေတဲ့ဩဇာဒီနောက်နောက်ကလမှရှိတဲ့ဩဇာရဲ့အပိထောက်ပါမှုကိုရတဲ့အခါယုတ်ကလတိကိုအထက်ခါတာကဖြစ်စီနေတယ်။အဲဒီလိုဖြစ်စီမှုကတော့သံလို့လိုက်တဲ့အစာအာဟာရရဲ့အာဟာရတဗီတာမင်တအားများရင်များသလိုဆယ်ဆယ်ဆယ်နှစ်ဆယ်အထိတော့လည်းဖြစ်စေတဲ့အကောင်းအဖြစ်တယ်လို့ဆိုပါတယ်။ဒါကရိုးရိုးအခွဲပဲနော်။ဒါပေမဲ့နောက်ထပ်ကိုပြောကြတဲ့စကားအကြည့်ရင်ကလတ်တကူမှဒီစောတက်ကလည်းယုတ်ကလအတိတ်ကိုဖြစ်စေနိုင်တယ်။ဩဇာကလည်းအာရဇဩဇာရဲ့အပိထောက်ပါမှုကိုရခဲ့ရင်ကလတ်အတိတ်ကိုထပ်ပြီးဖြစ်စေနိုင်တယ်။ ဒီတော့ဥစ္စာတော့ဒီသောတာကြောင့်ပြည်တဲ့ကလပ်ကိုတကွင့်ကြည့်သဘောတရားရှိခုအဲ့ဒီတည်းမှာရှိခုတည်းမှာဒီသောပါတော့ဒီသောကလက်ကကလပ်တခုဖြစ်နေနေတယ်လို့ဩဇာလည်းပါနေတော့ဩဇာကလည်းအရသဩဇာရဲ့အမိထောက်ပေါ်မှုကိုရောက်ခဲ့ရင်နောက်ထပ်ကလပ်အတ္တိကိုထပ်ပြီးဖြစ်နေနိုင်ကြတယ်အလားတူပဲဥစ္စာတော့သက်ကုလက်ကကလပ်မှာပါနေတဲ့ဩဇာကြောင့်နောက်ထပ်ခုနကဒီဩဇာတွေအရသဩဇာရဲ့အမိထောက်ပေါ်မှုကိုရောက်ခဲ့ရင်ကလပ်အတ္တိကိုဖြစ်နေနိုင်တယ်လို့ပြောပြီးဖြစ်နေဖြစ်သွားတဲ့ကလတဲ့ဓာခွင့်လိုက်တော့သဘောတရားရှိခုရှိခုထဲမှာဥပ္ပိတေသောမပါဘူးလားဟုတ်ကဲ့အဲ့ဒီတေသောကလည်းနောက်ထပ်ကလအသိကိုထပ်ပြီးသိနေတယ်ဩဇာပါတော့ဩဇာကလည်းအရဟံဩဇာရဲ့အပိထောက်ပေါ်မှုကိုရတဲ့နောက်ထပ်ကလအသိကိုဖြစ်သိနေတယ်ဒါကြောင့်ကလတစ်ခုမှရှိနေတဲ့တေသောကြောင့်ဩဇာကြောင့်တေသောကဖြစ်နေတဲ့ယုတ်ကိကိုဥပ္ပိတရောဩဇာကြောင့်ဖြစ်နေတဲ့ယုတ်ကိကိုအရဟံယုတ်ဆိုပြီးနှစ်ခုဖောက်ဖောက်ပြီးဝင်သွားပြီအဲ့ဒီပုံစံအတိုင်းမျက်စိမှလက်ကြည့်ကြည့်ရပါတယ်နော်သက္ကုတ္တကကလမရှိဘူးလို့မျက်စီမှာရှိနေတဲ့ကာယတ္တကကလ၊ဘာဝတ္တကကလ၊သုတိသအထက်ကလ၊ဥဒိသအထက်ကလ၊အာရသအထက်ကလဒီမှာလည်းပုံစံတူရှိရပါတယ်။အဲဒီလိုပုံစံတူရှိနိုင်ပြီဆိုလို့ရှိရင်တော့ယုတ်ကလအမျိုးသားတွေကိုသဘောတူရပေါင်းလိုက်ရင်အမျိုးသားက6မျိုး၊ယုတ်အမျိုးသားသဘောတူရပေါင်းလိုက်တော့52မျိုးဆိုပြီးဒီလိုတတ်မှတ်ပေးထားတယ်နော်။သက္ကုတ္တကကလက10မျိုး၊ကာယတ္တကကလက10မျိုး၊ဘာဝတ္တကကလက10မျိုးသီလကလကရှင်မျိုးဥရဒကလကရှင်မျိုးအာရဒကလကရှင်မျိုးပေါင်းလိုက်တော့ဖြစ်တဲ့ရင်းစုအဲဒီ54မျိုးသောရုပ်တွေကိုခြုံငုံပြီးတော့မှအဲဒီခံကြတော့မှဘယ်လိုချူရမှာလဲလို့မေးရင်တော့အဲဒီချူပုံဤသောတပန်နိပိတနိရုပနာလက္ခဏေနဧကတောကတ္တဝံဣတ္တရူပတိပတ္တိသောထိုယောဂီပုဂ္ဂိုလ်တိသဗ္ဗန္တိပိတနိထိုအလုံးစုံသောရုပ်တရားတို့ကိုလည်းပဲရုပနာလက္ခဏေနရုပနာလက္ခဏာအဖြစ်ဝါဖောက်ပြန်တတ်တဲ့ရုပ်ဗန္ဓသဘောလက္ခဏာအပြင်ဧကတောကတ္တဝါသဘောဤပြု၍ဧတံရုပ်ဗန္ဓဤကယုတ်တရားဟု၍ပတ္တတိရှု၏အဲ့ဒီယုတ်တရားတခဏပြောတော့ပါသူဖွင့်ထားတာကတော့6ဌာန32ခုဌာနသို့မဟုတ်42ခုဌာနရှိတဲ့ယုတ်တွေကိုအားလုံးဉာဏ်နဲ့ခေါ်ကြသိကြပြီးဒီလုံးစီရှုနိုင်ပြီဆိုရင်6ဌာန42ခုဌာနရှိတဲ့ယုတ်တွေကိုခြုံငုံ၍သောတပန်ဒီပိတန်နိရူပန်နိရုပနာလက္ခဏေနဣဂတောကတ္တဝဧတရူပန်ဒီပတ္တိအဲဒီရုပ်အားလုံးကိုခြုံငုံပြီးဖောက်ပြန်တတ်တဲ့အနေသဘောကိုသဘောကြီးပြုပြီးတော့ဖောက်ပြန်တတ်တဲ့အနေသဘောအဖြစ်ဒီရုပ်အားလုံးကိုသဘောကြီးပြုပြီးတော့ဤကယုတ်တရားနဲ့ရှိပါဆိုပြီးသူကအထင်ရှားတာဒီတော့ဒီနေ့ယောဂီပုဂ္ဂိုလ်များယောဂဘာဝနာအနေနဲ့ဝင်လိုက်တယ်ယုတ်ကလည်းမမြင်သေးဘူးယုတ်ကလည်းဒီလင်္ကာမခွဲတတ်သေးဘူးသောဌာန52ခုတတ်သိတဲ့ယုတ်ကဘာမှမသိသေးဘူးယံခွင်ဝင်လိုက်တဲ့ယုတ်တရားယုတ်တရားလို့ရှုရင်ပုံသာမှန်မှမလားသံပေပုံစည်းကနဲ့ညီမလားညီပြန်ဘူးဒါဖြင့်သံပေမှာလာတဲ့စည်းကံကပဲကောင်းလားခိတ္တညွှန်ကြတဲ့စည်းကံကပဲကောင်းဒီကကြီးနဲ့အပြင်းပြင်းစဉ်းစားမယ်လိမ့်မှန်သွားတဲ့အလုပ်ပဲလဲချွန်သွားပြီဆိုလို့ရှိရင်တော့မခက်ဘူးလားရတ္ထုရတ္ထောဖေသောကိုရမတော်ကြနဲ့။သောကဒိဋ္ဌိနာကရှိတာဝိပဿနာနဲ့လည်းဘာမှဆိုင်တဲ့ပုံကညာတော်ဆရာလွှဲနေလို့ရှိရင်ဒုက္ခရောက်ပုံနဲ့သူတို့ကပြောနေတယ်နော်။ဒီတော့သူစဉ်ဘက်ကဘာပြန်ပြောရမလဲ။ဟမ်။အဲဒီကကြီးပြောခြင်းမလို့ပြောတယ်လေ။ဖြစ်မှာတော့အဲဒီလိုပြောတဲ့စကားတခုတော့ရှိတယ်ဖြစ်နော်။ကဲ။သူကယုတ်ကလတိတခွင့်နဲ့တော့ယုတ်ဒီအလုံးကိုရှုနိုင်မှယုတ်ညာယုတ်ညာလို့ပေါင်းစုပြောတယ်။အခုကတော့တဌာနပါ။အဲ့ဒီပုံကအတန်းမျိုးမျက်စိမှာရှိသလိုနာနှကောင်ဆရာကောနှလုံးထောက်ခဏလုံးဖြူသံမင်းမင်းကြီးလည်းလည်းတော့ရေးဆက်တဲ့ပုံကနှကောင်ထက်တော့ခေါ်လို့လည်းနှကောင်ထက်တာဒီမှာလည်းရှိပါတယ်။ရုပ်ရက်ကမပြီးသေးဘူး။အထက်ကရဆရာတော်ကရုပ်အလုပ်တွေကိုရှိဖို့ရန်အတွက်ဥဒ္ဓတိမအထက်ကရဆံမျက်နှာ125မှာပြင်ပြထားပါနော်။ဒီဒီတဗ္ဗံဒီပိဒံဒီမတ္တဝိတ္တိရူပံဒီရူပခန္ဓာဧကတိတိယအဲ့ဒီမှာသူကရုပ်အလူတွေရေးတွက်ပြန်ထားတယ်နော်ဘယ်လိုလဲဆိုတော့အတိသာခရူပနာရူပနာအကာရဝိသရငရပြိစ္ဆေတမတ္တတရူပန္တိသင်္ခကတဏီပိဒံနိသဗ္ဗန္တိပိဒံနိသတ္တဝိလတိရူပန္တိရူပိုက်ခန္ဓာအဲ့ဒီရုပ်ပြရည်ဆိုအကုန်လုံးကပါတယ်ရုပ်ပြအာလုံးပေါင်းတဲ့သုခန္ဓာ52ခုထာနာရှိတဲ့ရုပ်တွေကပေါင်းလိုက်ရုပ်ဆက်ဆက်နဲ့ခုနကဒါကလည်းကတော့ဘာလို့ဒီစဉ်းစားနေနေကြရတာလဲ။အဲဒီတည်းမှာဥဒ္ဓတော်အင်္ဂန္ဓာတော်လူဒံမှုတံကမြတ်ဒါကဝိညာဉ်ဝိညာဉ်ဓာတိပတ်သက်ပြီးယူတဲ့အခါဥပ္ပဒါနဲ့ဒါနဲ့ဇာတ်ကံလေးသက်ပြီးယူတဲ့အခါအဲဒီရုပ်တရားအလုံးကိုပဲသူကဘယ်လိုလုပ်မလဲ။ရူပခန္ဓာလို့ခေါ်တယ်။အဲဒီရုပ်တရားအလုံးကရူပခန္ဓာဧကန္တိယလောကိယသိတဲ့ဒီတတ်တဲ့ဥပ္ပန္နဝေဒနာဝေဒနာခန္ဓာသံသမြုတ်တာဒီနာဒီနဲ့သင်္ခါရသင်္ခါရခန္ဓာဝိညာဉ်ဝိညာဉ်နဲ့ခန္ဓာတို့ဒီ လောကီစိတ်ကလေးနဲ့ပြည့်စုံတဲ့ခုရှိအဲဒီပြည့်စုံတဲ့ခုနဲ့ပြင်းနေတဲ့ဝိညာဉ်ကဝိညာဉ်ခန္ဓာတင်းညာကတင်းညာခန္ဓာကျန်စတဲ့လေးကတင်္ခါရခန္ဓာအတိစိတ်ကဝိညာဉ်နဲ့ခန္ဓာပေါင်းလိုက်တော့အနခန္ဓာကြီးပါဒီလိုရူပခန္ဓာရူပသတ္တတော့အရူပိနောခန္ဓာနာမတိဧဝမေကောပိဿခန္ဓာဝတိနာနာမရူပဝဋ္ဌပိတိဤဤသောဇေရူပခန္ဓာရူပခန္ဓာတိကရူပံယုတ်ယတိရူပခန္ဓာကယုတ်တိသတ္တရာအရူပိနောခန္ဓာနံခန္ဓာလိဘတောတိကနာမန္တရာတိနံခန္ဓာလိဘကနံတရာရူပခန္ဓာကယုတ်တိယနံခန္ဓာလိဘကနံတရာအဲ့ဒီမှာယုတ်နံခွဲပါဆိုပြီးဒီလိုပြောကြတာအဲ့ဒီဒီကနေ့မှာယုတ်အတုတွေပါနေတယ်ဒီရုပ်တွေကိုပဲထည့်ပြီးတော့ဘာကြောင့်ဝိပဿနာမတူကောင်းမဲနဲ့ဘာဖြစ်လို့သူ့ညာပါတယ်ဆိုပြီးတော့ဒဝေကဖုန်းတော်ကြီးတွေကဆက်ဆက်ဖုန်းတော်ကြီးတွေကဆံနေတယ်။ဒေဂရကဆင်ကြတာဘာကြောင့်ဒေဂရကလည်းဆင်ကြတာလဲ။ယောက်ျင်ရဲ့ယောက်ျားချင်းကဥထေညာပန်းသိမ်းပြီးဒေဂရဆရာတော်ကလည်းဖွင့်ဆိုနေခြင်းဖြစ်တယ်။ယောက်ျင်ကဟိုးမန်ကောင်တော်ကတော့သုတ္တမရှင်ညာဥဒါကိုဓာတ်ကြောင့်ပါကမထံပေးတဲ့အဆိုင်ပေါ့နော်။အဲ့ဒီထဲမှာအာကဏ္ဍတက်ခုထည့်ရှိဖို့ဖြစ်တယ်။ဓာတ်ကြောင့်ပါကတော့ပထဝီဓာတ်အာဘောဓာတ်ဒီဇောဓာတ်ဝါယောဓာတ်ယုတ်ခကပူရဒီပါအာဂန္တတဆိုပြီးတော့သုဘတယုတ်ခကတလုံးဝိညာဏတဆိုပြီးတော့နာမည်ကိုပြောလိုက်တဲ့ဘယ်နှပါလဲ၆ပါအဲဒီဓာတ်၆ပါးကမ္မထံကိုပြည့်တဲ့အပိုင်းအာဂန္တတတလုံးကိုသုဘလို့ပြောလိုက်ရင်သုဘတယုတ်ဒီရက်က24မျိုးရှိတော့24မျိုးတဲ့ကအာဂန္တတတလုံးကိုသုဘလို့ပြောလိုက်ရင်အာဂန္တတနဲ့ဥပဒယုတ်ချင်းဒူနေတဲ့24မျိုးလုံးကိုသိမ့်လို့ပြီးရွတ်ရတယ်ဆိုပြီးအခဏကသိစမ်းဘာဖြစ်လို့လဲဘုရားရှင်ကလက္ခဏာဟာရနိတိနည်းနဲ့ဟောထားတာဆိုလိုရင်းလေးကိုလည်းလည်းသဘောပေါက်အောင်ဆက်တော့အာဂတဆရာကပါလဲရုပ်ကလေးတွေကိုပိုင်းခြားပြင်းနေလို့သို့မဟုတ်ရုပ်ကတို့ရဲ့အကြအပေါင်းကိုအာဂတလို့ခေါ်တယ်ရုပ်ကတို့ရဲ့အကြအပေါင်းကိုမြင်နေတဲ့ပုဂ္ဂိုလ်ကရုပ်ကလေးကိုမြင်မှာမမြင်ဘူးလားရုပ်ကလေးတွေရဲ့အကြအပေါင်းကိုမြင်အောင်ကြည့်ပါဆိုတော့ပညာရှိစဉ်လုံးနဲ့လုံးချတာပဲယုတ်ကလပ်လေးရဲ့အကြပ်အပေါ်ကိုမြင်အောင်ကြည့်ပါလို့ပြောလိုက်တာဒီယုတ်ကလပ်ကိုတော့ပြင်တွေ့မလားမသိဘူးလားဆန္ဒကပေါ်ကလေးကိုဒီကျန်နေတယ်ဒါကတွေ့မလားမသိဘူးဆရာကအကြည့်ဆိုင်နေကြတော့သံဃာရဲ့အပေါက်ကိုအကြည့်ဆိုင်ကြပဲအဲဒီနဲ့သံဃာရဲ့အပေါက်ကိုကြည့်လိုက်ရင်ဒီသံဃာကိုတော့တွေ့မလားမသိဘူးဒီသဘောပါပညာရှိစဉ်လုံးနဲ့သုံးထားတယ်ဆရာယုတ်ကလပ်ကိုတွေ့ပြီးဆိုရင်ယုတ်ကလပ်မှာရှိတဲ့တလေးပါရှိပါလို့ဆရာကညွှန်ကြားလိုက်တလိဘကိုရှုပါလို့ညံ့ကြလိုက်တဲ့အခါကျတော့တလိဘရှုလို့ရှိရင်တလိဘကိုပြင်းနေတဲ့ဒီဥပဒေဥပ္ပါကတော့ပြီးတော့မလွတ်နိုင်ဘူး။ဒီမေသနာတော်မဟာဗုဒ္ဓပရိဂဏန္တတာဥပဒါရူပံဘဂတံဟောတိ။ဟောစီကံလေ။ဒီနေ့တခါအတွက်မှရှိတဲ့တလိဘကိုညံနဲ့ပိုင်းခြားယူနိုင်ပြီဆိုလို့ချင်းဥပဒေရုပ်တွေကသင်္ချာနာပါလိမ့်မယ်ဆိုပြီးဒီလိုဖွင့်ထားပါလား။ဒီတော့အာဂတတကိုမြန်အောင်ရှုပါလို့ပြောနေတယ်ဥပဒေဥဒ္ဒေကိုမြန်အောင်ရှုပါလို့ပြောခြင်းဆိုလိုချင်ကိုအတ္တကရာကြီးနဲ့ရှင်းရှင်းပြပြီးသဘာဝမပြောက်ဘူးလားကျန်နေပါလေတန်းကြပြီးတော့မှမြင်တော်မူတဲ့ဆရာဆရာကြီးများကိုသွားပြီးမဟုတ်မပြတ်ဘူးမဆွဆွမိဖို့တော့ဒီအမိကြီးဘာဖြစ်လို့အတ္တကရာကြီးကဒီလိုဖွင့်နေရလဲဟောဘုရားရှင်ကိုယ်တော်ရင်ကခဏခဏတော့ဟောနေပါတယ်နော်သာလန်ကတော်မကတည်းကပါဠိတော်မှာအမရိဒရဏသုတ်တံဆိုပြီးသုတ်တံကိုဟောခဲ့ပါတယ်သဗ္ဗံဒီကိုရေနဗိဇာနအပရိဇာနအဝိရဇံအပဇဟံအပဘောဒုက္ခတရားယအလုံးစုံသောယုတ်တိနန္ဒီကိုပရိညာပင်သုံးယုတ်ပင်ပိုင်ချမတိဒုက္ခဘယ်လိုမှမကုန်နိုင်ဘူးသဗ္ဗံသာကောပေကိုအပိဇာနပရိဇာနဝိရဇံပဇဟံဘောဒုက္ခတရားယအလုံးစုံသောယုတ်တိနန္ဒီကိုပရိညာပင်သုံးယုတ်ပင်ပိုင်ချပြီးမှဒုက္ခကုန်မယ်လို့ဒီလိုဖတ်ထားဘုရားရှင်ကဒီလိုဟောထားတဲ့အတွက်အထင်ကရာဆရာတော်မြတ်ဒီကဆရာတော်မြတ်ကလည်းဘုရားဟောကိုဥသိရပန်းသိပြီးတော့ယုတ်တိနန္ဒီကိုကောင်းရှုဘက်ကိုသူတို့ကအညွှန်းကြားပေးနေရတယ်ဖြစ်ပါတယ်နော်ဒီတော့ယုတ်တို့28ပါးကိုယုတ်ကမထရှုဘူးတဲ့ယောဂီကနန္ဒကယုတ်28ပါးပဲဆောင်မှရှုလို့ရယုတ်ကလည်းဒီတက်ခွဲမှရှုလို့ရတာကယုတ်ကလည်းဓမ္မခွဲရတဲ့ယုတ်28ပါးကိုအရှင်ရှုလို့ရမှာဒီတော့ယုတ်ကလည်းမမြင်ဘူးတဲ့ပုဂ္ဂိုလ်ယုတ်28ပါးဆိုတော့ဘယ်လိုရှုတော့မလဲရှုလို့ဘယ်လိုမှမဖြစ်နိုင်ဘူးနော်ဒါကြောင့်ဦးဇင်းတို့ယုံနာသိသိတဲ့အပိုင်းမှာတော့ဘုရားဆရာတော်ကယုတ်အတုတွေကိုပါညွန်တော်သိသိဖို့ပြောကြားထားပါတယ်။ဒါပေမဲ့ဝိပဿနာရှိတဲ့အပိုင်းမှာယုတ်အတုတွေကဝိပဿနာမရှိကောင်းတဲ့ယုတ်ဖြစ်တဲ့ဝိယုတ်တွေကိုခြံထားတာ။သောတာပန်52ခေါက်တာရှိတဲ့ယုတ်အစ်စ်တွေတက်တဲ့ကုန်တော့ဖြစ်ပြီးတော့ဝိပဿနာရှိရတယ်။ဒီလိုခွဲရန်ချပြီးမှတ်တတ်ဖို့အလိုတယ်။တစ်ဖက်တကလေးနဲ့ယုတ်စင်များဒီသာဝိပဿနာရှိကောင်းတဲ့ယုတ်တွေကဝိပဿနာမရှိကောင်းဘူး။ဒါကြောင့်ဒီယုတ်တွေကိုလုံးလုံးမရှိပါဘူးလို့ပြောနိုင်ရင်မမလားမမလားမနေပြီဒါဖြစ်လို့အာဂတကိုမမြင်ကလတ်ကိုမမြင်ဘူးကလတ်ကိုမမြင်ကလတ်ကိုတောက်ခမခွက်တောက်ဒါမခွက်တဲ့ရုပ်အစ်စ်ကိုပြီးပါနော်မသိနိုင်ဘူးဒါကြောင့် ယုတ်အစ်စ်ကိုဟိုတိုင်းမှာဆိုတည်ရဲ့အတွက်ယုတ်အတုနဲ့ပြဲလို့ရပါမလား။ဘုရားရှင်ဒါကြောင့်ယုတ်အတုတွေကိုယုတ်စီတည်ရဲ့အတွက်တော့ရုံးထုတ်ပြီးပြုပြရတယ်။ရှုလိုက်တဲ့အချိန်တော်မှာသေဒနာယုတ်တွေဥဒိနာယုတ်တွေအာရဏယုတ်တွေကိုသွားရှုတယ်။ဒီကန္တလေးပေါ်ပါတဲ့သဘောလူညံ့တဲ့သဘောအချိုးကျအချင်းချင်းနဲ့ကာမိညသဘောလေးတွေကတော့သွားတွေ့တယ်။တွေ့နေတာတော့ယောရှုလိုက်တော့ဘာဖြစ်ဖြစ်ဒီပါဘူးဒီသဘောပါနော်။နောက်တစ်ခုကြည့်ပေါ့အဲဒီယုတ်ကလကလေးကိုတက်ခွင့်နေတယ်ဒီယုတ်ကလကလေးရဖြစ်မှုယုတ်ကလတစ်ခုအတုမှရှိတဲ့သဘောတရားချင်းမျိုးပုံမျိုးဆိုင်မျိုးတို့ယုတ်တရားဖြစ်မှုတီးမှုမြက်မှုမတွေ့ဘူးလားတွေ့နေလို့ရောရှုတာဘယ်လိုများအဘဒိရရှိဟမ်အဘဒိဖြေနေဖို့လိုသေးလားဘုရားရှင်ရဲ့ဒေသနာတော်နဲ့လုပ်ငန်းခွင်ကိုအောင်းဝင်းခွင်ကြောင့်မပြောတတ်လို့မရှုတတ်လို့ပြောနေတဲ့စကားတွေကဖြစ်ပါတယ်ဒီယုတ်လူတွေကမရှုကောင်းဘူးဆိုပြီးတော့နော်ဒါကြောင့်ဒီယုတ်တုလေးတွေကိုရောတော့ပြီးမြတ်စွာဘုရားအထက်ကဆရာတော်မြတ်ကယုတ်တရားလို့သိပြီးပါမြင်နေတာကိုမြင်နေတော့သူတို့ကိုပဲချုံကုန်ပြီးယုတ်တရားလို့သိပြီးတော့ဝိပဿနာရှုတဲ့အပိုင်းခေါ်တဲ့ယုတ်တုတွေထားခဲ့ဒါပြောတာနော်ကဲအဲ့ဒီယုတ်အစိဒီယုတ်အတုတွေကိုတက်ခွဲပြီးပြီဆိုလို့ရှိရင်အရူပခန္ဓာရှုခဲ့တော့အကုန်လုံးတော့ဖြစ်သွားတယ်သူတို့ကအခုကမျက်စိတဌာနပဲရှိပါတယ်နော်ကျန်တဲ့၅ဌာနနဲ့32ခုဌာနတော့ဘုံ42ခုဌာနဒီမှာပုံစံတူရှုသီရိစယုတ်ဥရိစယုတ်အရဟတယုတ်ဒီမှာလည်းပုံစံတူရှုပြီးတော့နော်ဆရာသမားနဲ့ဉာဏ်ချပြီးတော့ချင်းကပြည်လာပြီးတော့အဲ့ဒီယုတ်တရား28ပါးကရူပခန္ဓာနော်အဲ့ဒီရူပခန္ဓာကိုညာနဲ့ဘိုင်းခြားယူနိုင်တဲ့ယောဂီပုဂ္ဂိုလ်ရဲ့အနန္တမှာဖြစ်လာမယ်ဤဒီအေဝံဤသောသင်္ရူပခန္ဓာရူပခန္ဓာကိုပရိက္ခဏံတတ္တညာဖြင့်ပိုင်းခြား၍ယူနေသောယောဂဝသရာအတ္တဒုယောဂဝသရာပုဂ္ဂိုလ်ဤတဏ္ဍ၌အယရဏဒွါရဝသေနအယရဏဒွါရဤအစွမ်းအဖြစ်အရူပိနောခန္ဓာနံခန္ဓာနိဗ္ဗာန်တို့ဒီပါကတသင်္ချာလကုန်သည်ဟောသည်ဖြစ်ကြလေကုန်ဤယောနဇ္ဇရှင်ပါကရူပခန္ဓာအဲ့ဒီရူပခန္ဓာကိုညာနဲ့တစ်လုံးစီတစ်လုံးစီခွဲခြားသိကြပြီးပိုင်းခြားယူနေတဲ့ယောဂဝသရာယဟန်တော်ရဲ့အတိညာမှာအာယရဏဒွါရဤအစွမ်းအဖြစ်နံခန္ဓာ၄ပါးထင်ရှားလာပါလေ။အာယရဏဒွါရဆိုတာကဘာပြောတာလဲ။ဦးဇင်းတို့သံပြင်းနေမှာဒွါရအသွုံအလုံးနှစ်မျိုးရှိ။ကာမဒွါရ၊အာယတနဒွါရဆိုပြီးဒွါရအသွုံအလုံးဘယ်နှမျိုးရှိလဲ။နှစ်မျိုး။ကာမဒွါရဆိုတာကကာယဒွါရ၊ဝစီဒွါရ၊မနောဒွါရဆိုတဲ့ဒွါရအသွုံအလုံးကိုတော့ကာမဒွါရလို့ခေါ်တယ်။သက္ခုဒွါရသောတာဒွါရဌာနဒွါရဇိဝဒွါရကာယဒွါရမနောဒွါရခေါ်တဲ့ဒီဒွါရအသုံးအနှုန်း6မျိုးကိုတော့အာရဏဒွါရလို့ခေါ်ပါတယ်ဒွါရဆိုတာကဒီစပောက်ကြီးပဲခုဝင်နေထွက်နေတဲ့ဒီစပောက်ကြီးကိုဒွါရလို့သုံးတယ်အဲ့ဒါနဲ့တင်စားပြီးတော့မျက်စိကိုလည်းဒွါရဆိုသုံးလိုက်တဲ့စက္ကူကိုဖြစ်လို့လေသိစရိသိဒီဝင်ရထွက်ရဒီစပောက်ကြီးဖြစ်နေလို့မျက်စိအကြီးနာကြီးနှကောင်းကြီးကြာကြီးကိုကြီးမနောကြီးတွေကိုလည်းဒွါရလို့သုံးပါတယ်နော်သိကြတဲ့တို့ဝင်ထွက်နေတဲ့ကပောက်ကြီးဖြစ်နေလို့နော်အဲ့ဒီအာရဏဒွါရအစွမ်းအပြည့်နန္ဒရားတွေထင်ရှားလာမယ်ဆိုပြီးတော့ဒီလိုဖွင့်ဆိုထားပါတယ်ဒီတော့သက္ကုဒွါရသက္ကုဒွါရဝီထိကိုရှုခြင်းနဲ့ယောဂီပုဂ္ဂိုလ်ပေါ့သက္ကုဒွါရဝီထိခန္ဓာကယူပါယံကိုအာယုံယူပြီးဖြစ်ပေါ်နေတဲ့သက္ကုဒွါရဝီထိစိတ်ဖြစ်တဲ့လက်ရှိယူပါယံကိုပဲဆက်လက်ပြီးအာယုံယူနေတဲ့မနောဒွါရဝီထိစိတ်ဖြစ်တဲ့လက်ရှိအဲ့ဒီဝိသီတွေတက်ကဒီသက္ကုဒ္ဒရဝိသီနဲ့ယူပါယံကိုဆက်လက်ပြီးအာယုံယူနေတဲ့မနောဒ္ဒရဝိသီတွေကိုရှုကြည့်နေဆလို့ရှိရင်အာရဏဒ္ဒရအလိုက်နံပြားတွေကထင်ရှားလာတယ်ဆိုတော့ဒီသက္ကုဒ္ဒရဝိသီသိသိတွေကဘယ်ဒ္ဒရမှပြီးဖြစ်တယ်ဘယ်ဒ္ဒရကိုအစွဲပြုပြီးဖြစ်တယ်ဒါကြည့်ရဒီတော့သက္ကုဒ္ဒရဝိသီသိသိတွေမှာမင်းစဒ္ဒရဝုဇံသက္ကုဝိညာဉ်တံပရိစ္ဆေတန်တိရဏဟုံတော်သောရာယုံဆိုပြီးတော့ဝိသီသိအမျိုးစား9မျိုးရှိနောလေမနောဒရဝိသီစားတဲ့မနောဒရဝိသီတွေမှာမနောဒရဝဇံဇော9ကျင်းတရားယုံ2ကျင်းဆိုပြီးဝိသီစိတ်အမျိုးအစား3လုံးရှိတယ်မနောဒရဝဇံဇောတရားယုံအဲ့ဒီအထက်မှာသံခုဝိညာဉ်ကလွင်ရင်ဉာဏ်ကြီးတဲ့စိတ်စိတ်တွေကြည့်ပြီးမနောဒရကိုဆွေးပြီးတော့ဟရိယဝုဒ္ဓကိုပြီးပြဖြစ်ကြသံခုဝိညာဉ်တစ်ခုကတော့သံခုအာဇီဒသံခုဒွါရကိုပြီးပြပြီးဖြစ်တော့ဖြစ်တဲ့အခါကျတော့အာရဏဒွါရအလိုက်နန္ဒရီထင်ရှားတယ်ဆိုတော့ဥစဉ်လို့ရှုခဲ့မှလည်းအာရဏဒွါရအလိုက်ပဲနန္ဒရီကိုသိပြီးပြီးရှုခဲ့ရတယ်။ဒီတော့ဒီဒွါရနှစ်ခုမှာဒီဝိသိစိတ်သက္ကုဒွါရဝိသိစိတ်နဲ့မနောဒွါရယူပါယံကိုအာယုံယူနေတဲ့မနောဒွါရဝိသိစိတ်တွေကလက်လက်ဖြစ်နေတာဖြစ်တော့ဒီဝိသိစိတ်တွေကိုရှုရင်ဒွါရနှစ်ခုကိုပူးပြဲသိသိဖို့လိုအပ်ပါတယ်။အဲဒီဒွါရနှစ်ခုတွေပူးပြဲသိသိရမလားဆိုတော့မဟုတ်သေးဘူး။ဒီဒွါရနှစ်ခုမှာဒီယူပါယံခေါ်တဲ့အာယုံကလာပြီးလက်ခံလိုက်တဲ့အချိန်ခါကျမှဒီဝိသိစိတ်ကြီးကဒီတော့ယူပါယုံကိုလည်းလက်မြှုပ်တဲ့တင်းစီတတ်ဖို့လိုတယ် အဲဒီတော့ချင်းဘွယ်ကိုပြောမယ်ဆိုလို့ရှိရင်တော့ဒီအတက်ကိုအကြည့်တတ်တဲ့ဘွယ်မလို့ကြည့်တတ်ကိုညံ့နေခြင်းပူတဲ့ပြီးသိသိထားညနေမှာဒီအကြည့်တတ်နဲ့ကိုပြန်ယူခြင်းပြီးဆိုလို့ရှိရင်ယုတ်ကလတက်ကိုသုံးဖို့ယုတ်ကလအများစုမှာရှိနေတဲ့ယူပါယုံအယံကိုနှံ့အယုံယုံကြည့်ဆိုယူပါယုံအယံကဒီဆက်ကိုအကြည့်နဲ့ဘွယ်မလို့ကြည့်မှာပြန်ယူလာပြီးနေခက်လို့နေခက်လို့ရှိရင်အဲ့ဒီမှာမိသားရတာဟောဇာဆက်ကိုဝိညာဉ်သမီးတဲ့တဏှိရဏဟူသောဇောခုနှစ်ခြင်းတရားယုံနှစ်ခြင်းဆိုတော့ဆက်ကိုဆိုတော့ဝိသိစိတ်တရားဘဝင်ထပ်ပြီးတော့မနောရတာဟောဇာဇောခုနှစ်ခြင်းတရားယုံနှစ်ခြင်းဆိုတော့မနောရတာဝိသိစိတ်တရားဘဝင်နေထပ်ချပြီးဒီဘာမျိုးဆိုထပ်ချတာယူပါယုံကိုအယုံယူပြီးဖြစ်ပေါ်နေလိမ့်မယ်ဘာလို့ပြောရင်တော့ရှင်ရှင်မြင်းပြီလက်ခံဆုံးသံဆုံးဖြတ်ပြောတရားယုံရှင်ရှင်ဆုံးဖြတ်ပြောတရားယုံဆိုတော့ဒီဝိသိစိတ်ကြီးတွေပဲနော်အဲ့ဒီဝိသိစိတ်ကြီးတွေဖြစ်ပေါ်နေတဲ့အခါကျတော့အဲ့ဒီမှာဟိုတနေ့ကသတ်မှတ်ပြီးတဲ့အစည်းအဝေးအရာအသိစိတ်ကိုပြဏာဏထားရှုခြင်းလည်းရှု။ယက။ဖန္တကိုပြဏာဏဥဒေပြီးရှုခြင်းလည်းယက်။ဝေဒနာကိုဥဒေပြီးရှုခြင်းလည်းယက်။အသိစိတ်ကိုပြဏာဏထားရှုလည်းအသိစိတ်ဒီလုံးနဲ့မရှုနဲ့။ရှင်းပဲစိတ်စိတ်တွေပြန်လို့ပြရင်ကိုယ်တိုင်အောင်ရှုရမယ်။ဝေဒနာကိုဥဒေခြင်းလည်းဝေဒနာဒီလုံးနဲ့မရှုနဲ့။ရှင်းပဲစိတ်စိတ်တွေကိုယ်တိုင်အောင်ရှုရမယ်။ဖန္တကိုဥဒေခြင်းလည်းဖန္တဒီလုံးနဲ့မရှုနဲ့။ရှင်းပဲစိတ်စိတ်တွေကိုကိုယ်တိုင်အောင်မရှုရမယ်နော်။ကိုယ်စီအောင်ရှုရမှာဖြစ်တော့ဦးဇင်းတို့ရင်းစတဲ့ဝန်ဆောင်မှာစိတ်စိတ်က11လုံးရှိမယ်သက္ကဝိညာဉ်မှာစိတ်စိတ်နဲ့ရှင်လို့သံပရိသိုင်းကြတော့လက်ခံတဲ့စိတ်မှာစိတ်စိတ်11လုံးတဏှိကနာမှာဆုံးသတ်တဲ့စိတ်စိတ်ကြတော့ပီတိပိုင်းစက်ပြစ်ပီတိမပိုင်းစက်ပြစ်ဘုံသောကြတော့ရှင်ရှင်ဆုံးဖြတ်တဲ့ယူပါယုံကိုရှင်ရှင်ဆုံးဖြတ်လိုက်တဲ့အိဋ္ဌအနိဒာစက်ပြစ်ရှင်ရှင်ဆုံးဖြတ်တဲ့စိတ်မှာစိတ်စိတ်11လုံးရှိသောတိကုသိုလ်ဆုံးဖြတ်ရင်34 33 38စက်ပြစ်ရှိတယ်ဒါကြောင့်မှလည်းရှိကဇောကကုသိုလ်ဇောဖြစ်ရင်နောက်ဒရာယုံကိုလည်း30လည်းရောညီပြောင်းဆက်တယ်သို့မဟုတ်ကျန်တဲ့ဒရာယုံကြီးလည်းထိုက်လို့ဖြစ်ပါတယ်နော်အဲ့ဒီပုံစံအတိုင်းစိတ်စိတ်ကလေးတွေဖြစ်သွားတော့အဲ့ဒီစိတ်စိတ်ကလေးတွေကိုတစ်လုံးစီညီနဲ့ခွဲခြားဆင်ခြင်ပြီးရှုတတ်ဖို့တော့လိုတယ်ရှုတဲ့ပိုင်းမှာပရမအသိစိတ်ဒီလုံးကိုစပ်ပြီးလေ့ကျင့်ရအသိစိတ်ကစရှုခြင်းယူပါယုံကသိနေတဲ့ရှင်ရှင်နဲ့စိတ်ညီတည်တဲ့စိတ်လက်ခံဆုံးသတ်ဆုံးဖြတ်သောဒရာယုံဆိုတော့ဒီစိတ်ကလေးတွေဒီလုံးကြီးဒီလုံးထပ်ခတ်တတ်ခါပြင်နေတာမြင်အောင်ကြည့်လို့ရပြီဆိုတော့အသိစိတ်ဖတ်တဲ့နှလုံးတော့နှလုံးအကျင့်များစွာဖြစ်တတ်ပြီဆိုတော့အတိစိတ်ဖတ်တာဝေဒနာ၃လုံး၃လုံး၃လုံးအကျင့်များစွာဖြစ်ပြီဆိုတာတွေ့မှအတိစိတ်ဖတ်တာဝေဒနာ၄ညာဆို၄လုံး၄လုံး၄လုံးအကျင့်များစွာဖြစ်ပြီဆိုတော့မှစိတ်ဓာတ်ကိုညာနဲ့မြင်အောင်ကြည့်နိုင်ပြီဆိုတော့မှအတိစိတ်ဖတ်တာဝေဒနာ၄ညာစေဒနာဆိုပြီးတော့၅လုံးအဲ့ဒီနည်းစနစ်အပြည့်တတိပီတိုးထွက်အပားနေနော်အဲ့ဒီလိုတိုးရှုလိုက်ပြီးတော့မှနောက်ပိုင်းကျမှဇာမှာချထားတဲ့အတိုင်းစိတ်စိတ်ကလေးကိုကိုယ်ပြန်ဆက်လက်ပြီးသိရပါတယ်နော်အဲ့ဒီလိုသိသိတဲ့စနစ်ကခုနကယောဂီပုဂ္ဂိုလ်ဒီပထမပိုင်းဘာလိုအပ်တယ်လဲယုတ်တရားကိုသိသိထားပြီးဖြစ်ဖို့လုံနေတယ်ဒီနန္တရားလေးတွေကစနစ်ကြီးအချူပါကြကြီးအတွက်သို့သောဇာနန္တရားမျိုးဖြစ်ပြန်မယ်ဆိုရင်တော့ဇန်သမารီရဲ့သွန်အားကြောင့်ဇာနန္တရားကြီးဆိုအစပြီးသိသိတယ်သမထယန္တိကပုဂ္ဂိုလ်များမှာတော့ရပ်နေတဲ့သွန်အားရှိပါတယ်ဝိပဿနာယန္တိကပုဂ္ဂိုလ်များကြတော့ယုတ်ကမထနဲ့ကမထနှစ်မျိုးရှိတဲ့အ ਨੇ ကယောဂမထံကနေစပြီးတော့သိသိပါဆိုပြီးတော့ဝိသုဒ္ဓိမထကရာဒုတိယတသမေနာ220နဲ့နှစ်မှာရှင်းပြထားပါတယ်နော်သုဒ္ဓဝိပဒနာယာနိကောပဏအယမေဝဝတမထယာနိကောစတိတိဒီလောကပြောကြည့်ပြီဓာတိလေးပါးကနေစသိသိရအဲ့ဒီလိုသုဒ္ဓဝိပဒနာယာနိကပုဂ္ဂိုလ်ဖြစ်နေတဲ့ယောဂမထံကိုသိသိပြီးမှနံကမထံကိုပြောရှုပါဆိုပြီးတော့ဒီလိုတတ်မှတ်ချက်ရှိယောဂမထံကိုမသိသိရသေးပဲနဲ့နံကမထံကိုပြောင်းသိသိရတယ်ဆိုရင်ဘာဖြစ်မလဲအဲ့ဒီအပိုင်းကိုဝိသုဒ္ဓိမေအထက်ကရာဒုတိယကသမေနာ229စာပေရင်681မှာအတိအကျတတိပိတ်ထားပါနော်ဒီတတိပိတ်ချက်ကလေးကလုပ်ငန်းခွင်အတွက်အရေးအကြီးဆုံးသောစည်းကမ်းသတ်မှတ်ချက်တစ်ခုဖြစ်နေဘယ်လိုတတိပိတ်ထားလဲယသမသအယံသူမိသောတရူပပရိက္ခတိဝါတ္တအာရူပဓမ္မတိဟာကာရေဟိပကတဟွန်တိတသမသူမိသောတရူပပရိက္ခေနေဝါအာရူပပရိက္ခာယယောဂောကတဗောနဣတရေနာယသမသအချင်းကြောင့်ကအယံဤဆွဲခဲ့ပြီးသည့်အတိုင်းလုံဤသောတာရူပပရိက္ခတိဝါတ္တကောမောစဉ္ချေသောယုတ်တရားကိုသိသိပြီးတဲ့ထိုယောဂဝတ္တပုဂ္ဂိုလ်ရဲ့အတိဉာဏ်၌တာလျင်အာရူပဓမ္မဏတရားတို့သည်တိဟာကာရေရှိသုံးမျိုးသောရှင်အတို့ဖြင့်ဘဂန္တထင်ရှားလာကုန်သည်ဟွန်ဒီဖြစ်ကြလေကုန်၏တသမာထိုကြောင့်သူဤသောတာရူပပရိက္ခေနေဝကောမောစဉ္ချေသောယုတ်တရားကိုသိသိပြီးတဲ့ဉာဏ်ဖြင့်ပိုက်ဆံယူပြီးတဲ့ယောဂီပုဂ္ဂိုလ်သည်တာလျင်အာရူပပရိက္ခာယဏ္ဏတရားကိုသိသိခြင်းကယောဂောကျိုးစားအပ်သောခြင်းကိုကန္တာပေါ်ပြုလျင်ပြုတိုင်လှပေ၏ဣန္ဒြေနာယုတ်တရားကိုယုတ်ကမန်ထံကိုကောင်းမှုစင်ကြဲသောမသိစီရသည်တဲ့ယောဂဝတ္တရာပုဂ္ဂိုလ်သည်အာရူပပရိက္ခာယဏ္ဏတရားကိုသိသိသိသိခြင်းဟောဉာဏ်ဖြင့်ပိုက်ဆံယူခြင်းဟာယောဂောကျိုးစားအပ်သောခြင်းကိုနာကတ္တပေါ်မပြုသည့်မပြုတိုင်လှပေ ကောင်းမွန်ခြင်းကြသောယုတ်ရက်တွေကိုမြန်ပြင်းပိုင်ခံယူထားပြီးတဲ့သိသိပြီးတဲ့ယောဂီပုဂ္ဂိုလ်ရဲ့အဋ္ဌညာမှာသာလျှင်သုံးမျိုးသောအခြင်းအာဖြင့်နတ်တရားတို့ထင်ရှားလာတယ်ဖန္တကစထင်ရှားတယ်နိဝေဒနာကစထင်ရှားတယ်နိသတိစေဝိညာဉ်ကစထင်ရှားတယ်နိလုံးကြီးနော်သုံးမျိုးသောအခြင်းအာဖြင့်နတ်တရားတွေကထင်ရှားလာနေတယ်ဒါကြောင့်ကောင်းမွန်ခြင်းကြသောယုတ်ရက်ကိုသိသိပြီးတဲ့ယောဂီပုဂ္ဂိုလ်ဒီသာလျှင်နတ်တရားကိုသိသိဖို့ရန်ကြိုးစားအပ်ထုတ်ပါကောင်းမွန်ခြင်းကြသောယုတ်ရက်ကိုမသိသိရသေးတဲ့ယောဂီပုဂ္ဂိုလ်ဒီနတ်တရားကိုသိသိဖို့ရန်ကြိုးစားအပ်ထုတ်ခြင်းကိုမပြုလုပ်ပါနဲ့ဒီလိုအတိအကျသတိပေးထားတယ်။ဘာဖြစ်လို့လဲ။သစေဟိဧကသမိဝရူပဓမေဥပတိတိတိသုဝရူပပဟယအရူပပရိခံအာရဘတိကမ္မထာနာတောပရိဟယတိ။ဒီအကြောင်းကိုဆွေးရတော့သစေအကျဉ်းဖြင့်ဧကသမိဝရူပဓမေယုတ်တမျိုးသောယုတ်တရားဒီ၎င်းဒီလိုဝါရူပဓမေတို့သမျိုးသောယုတ်တရားတို့ဒီ၎င်းဥပတိတိအသိဉာဏ်၌ကပ်၍ဒီလတ်တော်ယောဂီပုဂ္ဂိုလ်ကတရားဘာဝနာကမ္မထာစီးပန်းလိုက်တဲ့အခါယုတ်ကလေးတစ်လုံးတော့ပြီးပြီထင်ရှားလာပြီယုတ်ကလေးနှလုံးတော့ပြီးပြီထင်ရှားလာပြီအဲ့ဒီလိုထင်ရှားကြတဲ့အသိဉာဏ်မှဒီယုတ်တွေတစ်လုံးတော့အသုံးမနှလုံးတော့ကပ်ပြီးတည်လာတဲ့အခါတဲ့နော်ရူပံယုတ်တရားကိုမဟာယပယ်ထားခဲ့၍အရူပပရိဂဟန္တရားသိသိခြင်းကိုစေတသေအာရဘတိအကြွေအထုတ်မိညာကမ္မထာနာတော့ကမ္မထာမပရိဟာယတိဆုံးယုတ်ပြည့်စည်၍တောတတ်၏ယုတ်ကလေးတစ်လုံးတော့သိယုံနဲ့နံကမထံပြောင်းပြီးသိသိခဲ့မယ်ဆိုရင်ကမထံရှင်ဆုတ်ယုတ်ပစ္စည်းပတ်တဲ့ယုတ်ကလေးနှလုံးတော့သိယုံလေးနဲ့နံကမထံကိုပြောင်းသိသိခဲ့မယ်ဆိုရင်လည်းကမထံရှင်ဆုတ်ယုတ်ပစ္စည်းပတ်တဲ့ယုတ်တစ်လုံးတော့သိပြီတဲ့ကငါယုတ်ကိုသိပြီတစ်လုံးသိရင်လည်းကိစ္စပြီးတဲ့ဒါကြောင့်ရှင်းဆက်ပြီးဉာဏ်နဲ့ယုတ်တဲ့သိသိခြင်းဆိုတဲ့လွန်မြောက်ရကိုဘေးဖင်ထားလိုက်ထားပြီးတော့မှဉာဏ်တရားကိုပြောင်းပြီးတော့သူကသိသိတယ်သိသိလိုက်ပြီဆိုလို့ရှိရင်တော့ကမထံမှာဆုတ်ယုတ်ပစ္စည်းသွားမယ်ဒါတော့ပြောရုံနဲ့နားလည်တဲ့ပုဂ္ဂိုလ်လည်းရှိအတိအကျအောင်ဦးဇင်းနဲ့ချက်ပြောမှာကိုယ်နေတာကယုတ်တရားသိနေတာကဉာဏ်တရားသွားနေတာကယုတ်တရားသိနေတာကဉာဏ်တရားကိုယ်နေတာတို့ပြောတဲ့အတိုင်းယုတ်ပေါ်အတုံးလိုက်ခဲ့တဲ့ယုတ်ပါနော်ခဏမပြောသေးတဲ့ယုတ်ပေါ်ပရမမဆိုင်သေးတဲ့ယုတ်အဲ့ဒီယုတ်ကလေးကိုယ်နေတဲ့ဆိုတဲ့တောင်းကန်လှုပ်ရှားနေတဲ့ဝါယောတယုတ်ကလေးတလုံးတော့သိအောင်နဲ့သိနေတာကဉာဏ်တရားဆိုပြီးဉာဏ်ကမထံပြောင်းရှုလိုက်ခြင်းကမထာနာတော့ပရိဟာယတိကမထာနေဆုတ်ယုတ်တော့မယ်ဒီကြည့်တော့နောက်တစ်ခုထပ်ပြောပူလာဣရကယုတ်တရားလှုပ်တာကယုတ်တရားပူလာဣရကဒီလိုတဲ့ယုတ်တရားလှုပ်နေတာကဝါယောတယုတ်တရားပူတယ်ဣတယ်လှုပ်တယ်ယုတ်နှလုံးသိနှလုံးသိပြီးတဲ့အခါသံသာရဆင်းရဲဆိုတဲ့ဉာဏ်ကမထံပြောင်းသိသိယုတ်ကလေးနှလုံးတော့သိုံနဲ့နန္တရားနန္ကမထံကိုယုတ်တရားရှုတဲ့လုပ်ငန်းရပ်ကိုပယ်ဆုံးထားကြပြီနန္ကမထံပြောင်းသိသိခြင်းနဲ့ဘာဖြစ်လဲကမ္မထာနာတော့ပရိဟာယတိကမ္မထံမှာဆွေးရုံတော့မပြည့်စုံဘူးမင်းဟောမို့ကိုလက်တွေ့သဘောပဲသိချင်တယ်နော်အဲ့ဒီကယုတ်ကလေးတစ်လုံးတော့သိုံနဲ့နန္ပြောင်းသိသိတယ်ယုတ်ကလေးနှလုံးတော့သိုံနဲ့နန္ပြောင်းသိသိလိုက်တဲ့အချိန်ခါမှာသူယောဂီပုဂ္ဂိုလ်တွေနှိပုံးကြဆိုအထုတ်တဲ့ယောဂီတွေလည်းဒီထက်ပါရင်ပါပါလိမ့်ဒီလိုယုံနေတဲ့ရှင်ဘာဖလုံးသိကြလားအဲ့ဒီလိုနှစ်ပေါင်းများစွာအထုတ်လိုက်လို့ယုံနေတဲ့ရှင်ဘာသိကြလားလို့ယုံကြည့်ရယုတ်ကရတိမြင်မလားမြင်နေရင်လည်းယုတ်ကရတိတက်ခွဲနိုင်မလားတက်ခွဲနိုင်ပြီဆိုလို့ရှိရင်လည်းဒီယုံနေတဲ့ရှင်ဘာသိဘူးလားမသိဘူးလားကိုယ့်ကိုယ်မင်းကြည့်မသိသေးဘူးဆိုရင်တော့သမထဆေးရုပ်တည်းပြောမလားတိုးတက်တဲ့ဆိုတော့ဒါချင်းချက်ချက်ကြီးပါနောက်တစ်ခုကြည့်ရစိတ်ဆိတ်တဲ့ကလေးတွေကိုဘုရားရှင်အရှင်တဲ့သိနေကြမချွတ်တတ်သေးဘူးနန်းကိုပရမတ်မဆိုင်မဆိုင်တဲ့ပုဂ္ဂိုလ်ဒီကမ္မထံတိုးတက်တယ်ပြောမလားဆုံးယုတ်တယ်ပြောမလားဒီကဒီတရားလေးတရားယုတ်လေးတလုံးတလုံးတော့သိုံနဲ့ဟိုကွေးနဲ့တောင်းကထုတ်ချနေတာဝါယောတကယုတ်တရားသိတရားကအနန္တရားဒီလောက်ပဲသူကခိုင်းရှုတော့သူကဒီလောက်ပဲသိတော့ဆိုသူရှုတာကဒီလောက်ပဲသိတော့အဲ့လိုသိတဲ့ပုဂ္ဂိုလ်ဒီကျမ်းစာပြိစ္ဆာကဘုပ္ပါကအတိတ်ကမရှိကောင်းဘူးဆိုတဲ့ပုံတွေမူတွေဆိုသူကလက်ခံထားတော့ကျမ်းစာပြိစ္ဆာဘုပ္ပါလည်းသိုံမလားမသိဘူးယုံနာနဲ့ပရမတ်ဆရာမသိတဲ့အတွက်ဒုက္ခပြစ်စားလည်းမသိ။သောဇောဇပြစ်စားသမုပ္ပါလည်းအတိတ်ကမထူကောင်းဘူးဆိုတဲ့မူကုန်လက်ကင်ထားတဲ့အတွက်မသိ။သမုဒိယပြစ်စားလည်းမသိ။ဒုက္ခပြစ်စားသမုဒိယပြစ်စားမှမသိသေးတဲ့ပုဂ္ဂိုလ်ဟာဘယ်လိုလုပ်ပြီးတော့ဒီဏိရတပြစ်စားနဲ့မဂ္ဂပြစ်စားကိုသွားပြီးဆက်ချင်။မဆိုင်နိုင်ဘူးဆိုလို့ရှိရင်ဒီပုဂ္ဂိုလ်ကသမထဆွတ်ရတယ်ပြောမလားတုတ်တက်တယ်ပြောမလား။အဲ့ဒါကိုငြင်းငြင်းကြည့်ကြည့်ဖြစ်တယ်။သမ္မာမေးတဲ့ဈာန်ကံကိုမလိုက်ခံကြတာမိမိတို့ကြည့်လိုက်တော့သုတ္တဝိပဒနာယန္တိကပုဂ္ဂိုလ်လိုအမိခံတယ်သုတ္တဝိပဒနာယန္တိကပုဂ္ဂိုလ်လိုအမိခံပြီးတော့ယုတ်ကိုပိုင်အောင်မသိသေးတဲ့အသေးပဲနဲ့ဉာဏ်ကိုကြောင်းပြီးသိသိကြသမထဏိကသူကဖြစ်တယ်ဆုတ်ယုတ်သွားမယ်ပြည့်စည်သွားမယ်ဆိုပြီးတော့ဆင်္ကရာဆရာတော်ကတတိပေးတယ်ဘာဥပမာလေးနဲ့တတိပေးလဲဆိုတော့သူကပထဝီကတိကဘာဝနာယဟုတ်တာပက္ခာရပပတိယသံဝိယပထဝီကတိကနေဒီတာပိုင်းနဲ့ဖွင့်ဆိုထားခဲ့တဲ့ တောင်းမှကျေစားနေတဲ့နွားမိုင်မှနဲ့နွားမိုင်မှပြည့်စည်တယ်လို့ပြည့်စည်ပါတယ်သွားလိုက်သွားနိုင်မယ်ဒီဥပမာလေးကတော့ဦးဇင်းတို့ဘောအင်္ဂုတ္တပါဠိတော်မှာမြတ်စွာဘုရားပပ္ပရိယဒါဝိတုတ်တန်ဆိုပြီးတုတ်တန်နာမည်လေးနဲ့ဟောထားပါတယ်နာမည်အတွက်ဟောထားတာပဲသို့တော့ဇန်နာအတွက်ဟောထားတာဟာလည်းဒီမှာဘုန်းတော်လူယူပါဆိုပြီးအထက်ကဆရာတော်ကပုံဆောင်ပြီးတော့ဖွင့်ဆိုနေခြင်းဖြစ်တယ်ပထမဇံဃဝတိဘောငါတ္တမနိုင်နည်းပဲနဲ့ဒုတိယဇံဃကုပါနဲ့ဒုတိယဇံဃဝတိဘောငါတ္တမနိုင်နည်းပဲနဲ့တတိယဇံဃကုနဲ့တတိယဇံဃဝတိဘောငါတ္တမနိုင်နည်းပဲနဲ့သုတ္တဇံဃကုနဲ့စသဖြင့်ဆရာဟောထားတယ်။ကိုယ်ကရင်အဲ့ဒီတောင်းမကျေစမ်းနေတောင်းမိုင်မှာဖြစ်ရှိတော့နောင်းမိုင်မှာမလိမ့်မားတဲ့နောင်းမိုင်မှာမကြီးရတဲ့မြေကြီးတဲ့တောင်းမသူကသွားပြီးကျေစမ်းတယ်။ဒီနေ့တောင်းထိတ်ကိုသူကရောက်သွားတယ်တောင်းထိတ်ကနေလှမ်းပြီးတနည်းအားကြည့်လိုက်တော့သိန်းနှံဆိုးပြင်းနေတဲ့ရေကန်းကြီးနဲ့သိန်းနှံဆိုးပြင်းနေတဲ့ရေကန်းပေါင်းဂျုံမကြီးတဲ့မြေကြီးတဲ့ကိုသွားတွေ့တွေ့လိုက်တဲ့သူကဘယ်လိုဆုံးဖြတ်ချက်ချလဲဒီရေကန်ပေါင်းခြင်းမှာရှိနေတဲ့စိဉ္နံဆိုးပြေးတဲ့မြတ်တိရလေးကို၅ဝအောင်စပ်ပြီးတော့ဒီရေကန်နဲ့မှာရှိတဲ့ဂျင်းလင်းအိမ်ရတဲ့စိဉ္နံဆိုးပြေးနေတဲ့ရေလေးကို၅ဝအောင်စောက်မယ်ဆိုတဲ့ဥတည်ချက်ဖြင့်ဆုံးဖြတ်ချက်ချပြီးတောင်းပေါ်ကဆင်းတယ်ဆင်းလိုက်တဲ့အချိန်ကမှပရမအခြေအနေချုံကိုငင်းငွင်းကောင်းကောင်းမှမနှိမ့်မိပဲနဲ့ဒုတိယအခြေအနေချုံကိုမြှောက်လိုက်တယ်မြှောက်လိုက်တဲ့တောင်းပေါ်ကလည်းမကြီးညာမြေမကြီးညာတဲ့ဒေသမှာဒီလိုပရမအခြေအနေချုပ်ကိုငင်းငင်းကောင်းကောင်းမနှိမ့်ပဲနဲ့ဒုတိယအခြေအနေချုပ်ကမြှောက်လိုက်တော့ဖြစ်တယ်။သံဃာကလည်းကပြန်ကြတာ။ကပြန်ကြလိုက်တဲ့အချိန်ခါကျတော့မိမိမျောလင့်တောင့်တထားတဲ့စိဉ္နံဆိုးပြေးတဲ့မြင့်တည့်တဲ့ဒီလေးဆက်ရသေးလား။မဆက်ရဘူး။စိဉ္နံဆိုးပြေးနေတဲ့ရင်းရင်းနဲ့တောက်ရသေးလား။မတောက်ရတော့အဲ့ဒီပုံစံအတိုင်းပဲ။ပရမဇာမဝတိဘင်္ဂတာမနှိမ့်နေလေးပဲနဲ့ဒုတိယကံကိုရင်အဲ့ဒီနောမိတ်မှာပြည့်စည်တယ်လို့ဉာဏ်ရင်ဆုတ်ရုပ်ပြီးပြည့်စည်သွားလိမ့်မယ်။အဲ့ဒီပုံစံလိုပဲခုဒီအပိုင်းမှာလည်းယောဂမတ္တကမပိုင်သေးပဲနဲ့ယောဂဇ္ဇိပတ်ကိုဉာဏ်ဖြင့်ပိုင်းပိုင်းခြားခြားကောင်းကောင်းသင်ကြကြမလိမ့်သီးတတ်သေးပဲနဲ့နံကမထံကြောင်းရှုခဲ့ရင်တော့အဲဒီနောမိတ်မှာပြည့်စည်တယ်လို့ပြည့်စည်ပါမယ်ကမထံကြီးဆုံးရောပြည့်စည်ပါမယ်ဆိုပြီးတော့တတိပေးထားပါနော်ဒီတော့နှစ်ပေါင်းများစွာအထောက်တော့မိမိ